Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2025ခုနှစ် January 3ရက်တောက်ကြံနေမနက်ခင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုစီစဉ်ပထမပိုင်းနိုင်ဝက်ကို review ကနေ line tobiter 40 30နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနအိလုံးစာစီစဉ်တွေကိုတော့ digital line တွေဖြစ်တဲ့လူရီမီဆွေရုပ်သံ line VOA မြန်မာပိုင်း internet ဆာမျက်နှာနဲ့ Facebook YouTube တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းစီစဉ်တွေကိုကျွန်တော်စီသူကတောင်းယူတင်ဆက်သွားမှာပါခင်ဗျာ
ကာဇာတောင်ပိုင်းအစ္စရေးလေကြောင်းတိုက်ခတ်မှုကြောင့်10ဦးထပ်မံတေဆုံးပြီးတော့15ဦးဒဏ်ရာရခဲ့ပါတယ်။ Syria နိုင်ငံ Homs မြို့မှာတော့လက်နက်ချဖို့ညှင်းဆုံနေတဲ့ Assad အစိုးရလိုလားတဲ့လက်နက်ကန်တွေကို Syria လုံခြုံရေးတပ်တွေကလိုက်လံရှာဖွေနေပါတယ်။ Ukraine အရှေ့ပိုင်းနဲ့အလဲပိုင်းဒေသတွေကို Russia က drone အလုံးပေါင်း82လုံးနဲ့ပစ်ခတ်တိုက်ခတ်ခဲ့ပြီးအဲ့ဒီအထက်က48စင်ကိုပစ်ချခဲ့တယ်လို့ Ukraine ကပြောပါတယ
်။အဲ့ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူ2024ခုနှစ်အတွင်းနှီးပညာဖွံ့ဖြိုးတိုးတက်မှုတွေကိုစူးစီးတင်ပြထားတဲ့2024နှီးပညာအထူးစီစဉ်ကိုတင်ဆက်သွားပါမယ်။ဒါပြင်ပတ်စဉ်တင်ဆက်နေကြဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်တိုင်းရင်းသတင်းလောင်းနဲ့ကျမ်းမာရေးစီစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါရယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါခင်ဗျာ
။ဂါဇာတောင်ပိုင်းမှာဂျက်ဒဘရီနဲ့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်10ဦးထဲမှနေတေဆုံးပြီး15ဦးဒဏ်ရာရတယ်လို့ပါလက်စတိုင်းကျမ်းမာရေးဝန်ထမ်းတွေကပြောပါရယ်။ဂါဇာကခန်းယူနစ်မြို့အနောက်ဖက်အယ်မာဝါစီရပ်ကွက်ကဒုက္ခသည်စခန်းကိုထိမှန်တာဖြစ်ပြီးတေဆုံးသွားသူတွေထဲမှာဂါဇာရဲချုပ်မမုတ်ဆာလာနဲ့သူ့လက်ထောက်အယ်မာဝါစီတို့လည်းတေဆုံးရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးအစ္စရေးကတ်စ်ကတော့ဟာမတ်စ်တွေ2023အောက်တိုဘာအစ္စရေးကိုဝင်တိုက်ခြင်းကဒဇာကန်ဖြစ်နေဖန်တာသူတွေကိုပြန်ပြင်မလွတ်ဘဲဆက်ဖန်ထားပြီးအစ္စရေးဒေသခံတွေကိုလည်းရော့ကက်တွေနဲ့ဆက်ပြီးတော့ပစ်ခတ်နေမယ်ဆိုရင်တော့ပြင်းပြင်းထန်ထန်တိုက်ခိုက်တာကိုခံရမယ်လို့ဗိုလ်ထုတ်နေကသတိပေးတာပါ ဟမတ်စ်ရဲ့အဲ့ဒီတိုက်ခိုက်မှုကြောင့်လူပေါင်း1,100လောက်တေဆုံးခဲ့ရတဲ့ပြင်အဲ့ဒီချိန်ကဖမ်းသွားတဲ့ဒဇာကန်250လောက်ထဲကတုံးပုံတပုံတက်မနေလဲတေဆုံးမယ်လို့ယုံကြည်ရပြီး100လောက်ကိုတော့ဂါဇာမှာဆက်ပြီးတော့ဖမ်းထားဆဲဖြစ်ပါတယ်အစ္စရေးလက်တုံပြန်တိုက်ခိုက်မှုကနေဂါဇာမှာပါလက်စတိုင်း4,000ခွဲကျော်တေဆုံးရပြီဖြစ်ပြီးဒဏ်ရာသူက3,000ကျော်နေပြီလို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ဆီးရီးယားနိုင်ငံ Homs မြို့မှာတော့လက်နက်ချဖို့ညှင်းဆုံနေတဲ့အာဆတ်ဆူရလူလားစုစစ်သားဟောင်းနေတဲ့လက်နက်ကိုင်းတွေကိုဆီးရီးယားလုံခြုံရေးတပ်တွေကဂျက်ဒဘရီနေမှာလိုက်လံရှာဖွေနေတယ်လို့ဆီးရီးယားဆူကသတင်းစာနာမှာဖော်ပြပါတယ်။ဆီးရီးယားမှာကာလကြာရှည်အုပ်ချုပ်ခဲ့တဲ့အာနာရှင်သမရဗန်ရှယ်အယ်အာဆတ်ကိုဖျောက်ချခဲ့တဲ့သဘုံအဖွဲ့က Homs မြို့မှာစစ်သားနဲ့တခြားလက်နက်ကိုင်းတွေလက်နက်ပြန်ပြီးအပ်ဖို့စင်တာတွေကိုဖွင့်လှစ်တယ်လို့ဆီးရီးယားနိုင်ငံတော်ကတခြားဒေသတွေမှာပါလှုပ်သွားဖို့ရှိပါတယ်။Homs မှာတော့အာဆတ်လူလားသူစစ်သွေးကြွတွေရှိနေသေးတယ်လို့အသက်တက်လာတဲ့ Syria အာဏာပိုင်တွေသတင်းရထားကြောင်းလည်းဖော်ပြထားပါတယ်။ Syria မြို့တော် Damascus ရဲ့အရှေ့မြောက်ဘက်မှာရှိတဲ့ Duma မြို့မှာတော့လွန်ခဲ့တဲ့ဆယ်နှစ်ကျော်ကပျောက်ဆုံးသွားတဲ့ထင်ရှားတဲ့တက်ကြွနှုတ်ရှားသူ၄ဦးနဲ့ပတ်သက်ပြီးအဖြစ်မှန်ကိုသိရအောင်စုံစမ်းဖော်ထုတ်ပေးဖို့ဗိုလ်ဖူးနေကဆန္ဒပြတောင်းဆိုနေကြတာဖြစ်ပါတယ်။ Ukraine အလဲပိုင်းနဲ့အရှေ့ပိုင်းဒေသတွေကနေရာအများအပြားကိုရုရှားတပ်တွေကတညအတွင်းမှာပဲ drone အလုံးပေါင်း82လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့အဲ့ဒီထဲက drone 48စင်ကိုပစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ Ukraine စစ်တပ်ကဂျက်ဒဘရီနေမှာကြေညာပါတယ်။ Ukraine နိုင်ငံ Cherkasy, Chernivtsi, Dnipropetrovsk, Kharkiv, Kherson, Kirovohrad, Kiev, Mykolaiv, Poltava, Odessa နဲ့ဆူမီဒေသတွေမှာပစ်ချခဲ့တယ်လို့လည်း Ukraine လေကြောင်းကာကွယ်ဌာနကပြောပါတယ်။ဒါပေမဲ့အဲ့ဒီဒေတာတွေမှာပြည်စည်ဆုံးရှုံးမှုအခြေအနေဘယ်လိုရှိတယ်ဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူး။ရုရှားကာကွယ်ဝန်ကြီးဌာနကလည်းသူတို့ဟာရုရှား-ယူကရိန်းနယ်စပ်တချို့က Brand, Belgorod, Kursk, Kluga, Voronezh ဒေတာတွေမှာယူကရိန်းဘက်ကပစ်ခတ်လာတဲ့ drone ပေါင်း73ခုကိုပစ်ချဖျက်ဆီးခဲ့ရတယ်လို့ Jetbrain နဲ့မှပြောပါတယ်။အဲ့ဒီဒေတာတွေမှာလည်းထိခိုက်သေးခြင်းမှုတစ်စုံတစ်ရာရှိမရှိမသိရသေးဘူးလို့ဒေတာအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ဗော်ဒဖုန်းနဲ့ရုရှားရဲ့တိုက်ခိုက်မှုမှာတော့ယူကရိန်းမြို့တော်ကီယက်မှာ2ဦးသေဆုံးခဲ့ရတာဖြစ်ပါတယ
်။ VOA American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 25 kHz 11865 925 32 kHz 6153ညနဲ့925 40 kHz 9933ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့ခုနှစ်နာရီတိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင်။
ဗီအိုအမေရိကန်တန်ရဲ့တောက်ချမနေခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။နှစ်ဆန်းတရက်နယူးအော်လန်းစ်လူပေါင်း14ဦးရဲ့မနေ့သေဆုံးခဲ့တဲ့ထရက်ကားနဲ့တိုက်ခိုက်မှုမှာတန်ရက်ရှိသူဟာတကူရောကျူးလွန်တာဖြစ်ပြီးသူဟာ IS စစ်သွေးကြောအဖွဲ့ကိုအားကျသူလို့ယုံကြည်ရကြောင်း FBI American ဗဟိုအစုအထောက်လိုင်းဘျူရိုကပြောပါတယ်။အရင်တုန်းကတော့သူဟာတခြားသူတွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့တန်ရက်ရှိတဲ့အတွက်လိုက်လံစုံစမ်းခဲ့တာဖြစ်ကြောင်းတာဝန်ခံရရှိတွေကပြောပါတယ်။အသက်42နှစ်အရွယ်တန်ရရှိသူရှမ်ဆဒင်ဂျဘာဟာနယူးအော်လန်းစ်ရဲ့နာမည်ကျော်ဘာဘုံလမ်းမှာလူအုပ်ထဲကိုထရက်ကားနဲ့မောင်းဝင်ခဲ့တာဖြစ်ပြီးတနက်နဲ့လည်းပြစ်ခတ်ခဲ့တဲ့ဒီအကြမ်းဖက်လုပ်ရတဲ့ပတ်သက်ပြီးစစ်သည်ပြင်းနေမှာတော့ FBI ကစုံစမ်းတွေ့ရှိချက်တွေကိုသတင်းတောက်တွေကိုတင်ပြခဲ့တာဖြစ်ပါတယ်။တိုက်ခိုက်သူရဲ့ဖုန်းဆက်သွယ်ပြောကြားချက်တွေသူ့ရဲ့လူမှုမီဒီယာအကောင့်နဲ့ electronic ပစ္စည်းတွေကိုဆန်းစစ်ခဲ့တယ်လို့ရာပေါင်းများစွာကိုတွစ်ဆုံမေးမြန်းချက်တွေရခုလို့တုံးတက်ရတာဖြစ်ပြီးသူနဲ့လက်တွဲဆောင်ရွက်ခဲ့သူမရှိဘူးလို့ FBI အကြမ်းဖက်နံပြန်ရေးဌာနကခရစ္စတိုဖာရီယရာကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အရွေးကောက်ခံသမ္မတဒွန်ထရမ့်ရဲ့ Las Vegas ကထရမ့်ဟိုတယ်အပြင်မှာပောက်ကွဲမှုဖြစ်ပွားခဲ့တဲ့ Tesla Cybertruck ကားထဲမှာရှိသူဟာပောက်ကွဲမှုမဖြစ်ပွားခင်မှာသူ့ရဲ့ဥက္ကောင်မှာသနပ်မှန်ထားတာတွေ့ရတယ်လို့ Clark County လုံခြုံရေးအရာရှိ Kelvin McMahon ကကြေညာရင်းနဲ့မှာပြောပါတယ်။သူရဲ့ခြေထောက်နားမှာလည်းတနက်တလေကိုတွေ့ရတယ်လို့ပြောပါတယ်။ကားထဲမှာရှိနေသူက American စစ်တပ်မှာ2006ခုနှစ်ကစတာဝန်ထမ်းဆောင်နေသူ Matthew Lifflessberger ဖြစ်တဲ့အပြင် Green Beret American 2တပ်ဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။အခုတေဆုံးချိန်မှာသူကခွင့်ယူထားသူဖြစ်ကြောင်း Pentagon စစ်ဌာနချုပ်ကပြောပါတယ်။သူရဲ့ရဲစွမ်းတက်တီကြောင့်ကြီးတစိတ်နှစ်ခုနဲ့တခြားစုတစိတ်တွေရထားသူလည်းဖြစ်ပါတယ်။ဘလူးနဲ့ပောက်ကွဲမှုနဲ့ဆက်နွယ်ပြီးသူရဲ့နေအိမ်Colorado Drew Springs မှာရှာဖွေစစ်ဆေးမှုတွေလုပ်နေတယ်လို့လည်း FBI ကကြေစပရေးနေမှာ X လူမှုကွန်ရက်မှာရေးပါတယ်။အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။ပောက်ကွဲမှုဖြစ်ပွားခဲ့တဲ့ကားပေါ်မှာမီးရှို့မီးပန်းဖောက်တဲ့မော်တာတွေနဲ့ကမ်ပင်ထရက်မှာသုံးတဲ့လောင်စာဆီ gas ဘူးတွေရှိနေတာဖြစ်ပါတယ်။လူပေါင်း1500လောက်ပါတဲ့ရွှေပြောင်းအခြေချသူတွေလိုက်ပါလာတဲ့ရင်တန်းဟာ January 2ရက်ကြေစပရေးနေမှာမက္ကဆီကိုမြောက်ပိုင်းတာပါချူလာဒေတာကန်အမေရိကန်ပြည်တော်စုကိုဥတီပြီးထွက်ခွာလာနေပြီဖြစ်ပါတယ်။ဒါအမေရိကန်နေဆက်မူဝါဒရေးရအတွက်စိန်ခေါ်မှုအဖြစ်ပြန်ပြီးကြုံလာရဖို့ရှိနေပါတယ်။ကနေငယ်ရင်းနဲ့မိသားစုတွေပါဝင်တဲ့ရွှေပြောင်းအခြေချသူတွေကိုအမျိုးသားအဆောက်အအုံအရာရှိတွေကစောင့်တည်နေကြတာပါ။ဒီဖွဲ့ဟာဗင်နီဇွဲလားကနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုကြောင့်ထွက်ပြေးလာကြသူတွေဖြစ်ပါတယ်။အမေရိကန်ကိုခုံလုံးမဲ့သူတို့ကိုကူညီထောက်ပံ့ပေးဖို့အတွက်မက္ကဆီကိုအရာရှိတွေကိုပန်ကြားခဲ့ကြတာလည်းဖြစ်ပါတယ်။သူတို့ဟာအမေရိကန်မှာအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတတာဝန်မယူခင်အရေးတကြီးအမြန်ရောက်ဖို့အတွက်ကြိုးပမ်းနေကြတာပါ။သမ္မတအသစ်ကျန်းသစ်စာချိန်ဆပြီးရင်တော့နေဆက်ကိုပိတ်ပစ်လိုက်မှဆိုးရိမ်နဲ့အပြင်မက္ကဆီကိုအာဏာပိုင်တွေကလည်းသူတို့ရဲ့နေဆက်ဒေသတွေအတွင်းလူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းတင်းကြပ်ကြပ်ကင်တွယ်လာနေတာကြောင့်ပိုးပြီးတော့ဆိုးရိမ်လာကြတာလည်းဖြစ်ပါတယ်။
အစောအတိုင်းတွေကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါခုတော့တောက်ကြနေအပတ်စဉ်စီစဉ်တွေမတိုင်ခင်နှစ်ကုန်2စီစဉ်တစ်ခုကိုတင်ဆက်ပေးပါမယ်ဒီနှစ်ပိုင်းအတွင်းလူတွေကြားမှာရေပန်းစားနေတဲ့ဉာဏ်ရည်တုနီးပညာစနစ်ဟာ2024ခုနှစ်အတွင်းမှာလဲပို့ပြီးတော့တိုးတက်ဖွံ့ဖြိုးလာပါတယ် AI နောက်ဆုံးပေါ်ဖွံ့ဖြိုးမှုအခြေအနေတွေနဲ့ဒီ2024ခုနှစ်အတွင်းနီးပညာဆိုင်ရာသတင်းတွေကိုကိုဝင်းခမောင်နဲ့မအေးသနာကျော်တို့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မာသောအနေနဲ့2024ခုနှစ်တွင် AI ဉာဏ်ရည်တုနည်းပညာရဲ့နောက်ဆုံးတိုးတက်ဖြစ်ပေါ်မှုတွေအကြောင်းကိုတင်ပြပေးချင်ပါတယ်။ Artificial Intelligence AI လို့အတိုးကောက်ခေါ်တဲ့ဉာဏ်ရည်တုနည်းပညာဟာဒီနှစ်မှာအံ့ဩစရာတိုးတက်မှုတွေရှိခဲ့ပါတယ်။ AI နည်းပညာကုမ္ပဏီကြီး၃ခုဖြစ်တဲ့ Anthropic, Google နဲ့ OpenAI တို့က2024ခုနှစ်မှာသူတို့ရဲ့အဆင့်မြင့် AI model တွေဖြစ်တဲ့ Claude 3 AI model 3မျိုး Gemini 1.5 နဲ့GPT-4 တာဘိုတို့ကိုအသီးသီးမိတ်ဆက်ခဲ့ပါတယ်။ဒီ model အစ်စ်တွေရဲ့အဓိကအားသာချက်ကတော့ပုံတွေအသံတွေဗီဒီယိုတွေကိုတစ်ပြိုင်တည်းနားလည်ပြီးတုံ့ပြန်နိုင်စွမ်းရှိလာတာပါ။ဥပမာအနေနဲ့ပုံတစ်ပုံကို AI ကကြည့်ပြီးတော့ရှင်းပြနိုင်သလိုစာရီကိုဖတ်ပြီးတော့လည်းအသံအဖြစ်ပြောင်းပေးနိုင်ပါတယ်။နောက်ထပ်အရေးကြီးတဲ့တိုးတက်မှုတစ်ခုကတော့ AI တွေရဲ့စလုံးရည်အရေးအတွက်ကန့်သတ်ချက်ကိုတိုးမြင့်နိုင်ခဲ့တာပါ။အရင်ကစလုံးရည်တောင်းကနန်းလောက်ပဲကင်တွယ်နိုင်ခဲ့ရတာကနေအခုဆိုရင်တသန်းအထိကင်တွယ်လာနိုင်ပါပြီ။ဒါအပြင် AI ကိုပုံမှန်ဈေးသက်သာစွာအသုံးပြုလာနိုင်ပြီးကိုယ်ပိုင်ကွန်ပျူတာပေါ်မှာလည်းလေပတ်နိုင်တဲ့ model တွေပေါ်ထွက်လာပါတယ်။ အီတလီနိုင်ငံမီလန်မြို့ကအိုင်စကရီးမ်ဆိုင်ဆိုင်ကချက်ဂျီဘီတီကိုတုံးပြီးအရသာအစ်စ်တွေဖန်တီးနေပါတယ်။ဥပမာချောကလက်အဖြူကိုကရမအချိုအုပ်ထားတဲ့ငရုတ်ကောင်းနဲ့ရောစက်ထားတဲ့အရသာအစ်စ်ဆန်မျိုးတွေပါ AI ကအကြံပေးစဉ်းစားပေးပေမဲ့လူရဲ့ကျွမ်းကျင်ပညာနဲ့လည်းပေါင်းဆက်ဖန်တီးဖို့လိုတယ်လို့ရေခဲမုံဆိုင်ပိုင်ရှင်ကဆိုပါတယ်။ Apple ကုမ္ပဏီကလည်းသူ့ရဲ့ Siri ကိုပိုကောင်းအောင် Chat GPT နဲ့ပေါင်းဆက်ထားပါတယ်။ Apple Intelligence လို့ခေါ်တဲ့ဒီပညာသစ်တွေကို iPhone တွေ iPad တွေမှာထည့်သွင်းဖို့ပြင်ဆင်နေတာပါ။ဂျနီဖာမှာကျင်းပခဲ့တဲ့ AI for Good ညီလာခံမှာတော့ပေါ်လုံးကစားနိုင်တဲ့စက်ရုပ်တွေလမ်းလျှောက်ကူညီပေးနိုင်တဲ့ Exoskeleton စက်ပစ္စည်းတွေလိုနည်းပညာအသစ်တွေကိုပြသထားခဲ့ပါတယ်။ Google ကလည်းသူ့ရဲ့ Pixel Phone အသစ်မှာ AI နည်းပညာတွေအများကြီးထည့်သွင်းထားပါတယ်။ဓာတ်ပုံတွေကိုစိတ်ကြိုက်ပြင်ဆင်နိုင်တဲ့ Magic Editor လိုမျိုး feature တွေပါဝင်ပါတယ်။လူပညာလောကမှာတော့ DOUG လို့ခေါ်တဲ့စက်ရုပ်တစ်ခုကပကြီးဆွဲတတ်နေပါပြီ။အနုပညာရှင်ရဲ့လက်ရာတွေကိုလိုက်လံတူပနိုင်အောင်လေ့ကျင့်ပေးထားတာပါ။ကျန်းမာရေးလောကမှာလည်း AI ကအရေးပါလာပြီးဖြစ်ပါတယ်။ Cambridge တက္ကသိုလ်ကသူတေတီတွေက Alzheimer ရောဂါကိုစောစောစီးစီးရှာဖွေနိုင်တဲ့ AI နည်းပညာကိုတီထွင်ထားပါတယ်။လေကြောင်းလိုင်းတွေမှာလည်းလေယာဉ်ထိန်းချုပ်နိုင်ရေးအတွက် AI ကိုစတင်အသုံးပြုနေပါပြီ။လန်ဒန်မြို့က Heathrow လေဆိပ်မှာ 4K ကင်မရာတွေနဲ့ရေဒါတွေကို AI နဲ့ချိတ်ပေးထားပြီးလေယာဉ်တွေကိုပုံမလုံးကျုံစိတ်ချစွာထိန်းချုပ်နိုင်အောင်လှုံ့ဆော်နေပါတယ်။ဒါပေမဲ့ AI နည်းပညာဟာစိန်ခေါ်မှုတွေလည်းရှိနေသေးတာပါ data လုံးကြုံရေးပုံကိုရေးဆိုင်ရာအချက်လက်တွေထိန်းသိမ်းရေးနဲ့ AI ကနေမှားရတဲ့အချက်လက်တွေထုတ်ပေးနိုင်တဲ့ AI တွေရှိနေပါသေးတယ်ပြောရရင်တော့2024ခုနှစ်မှာ AI နည်းပညာဟာမျောလင့်မထားလောက်အောင်တိုးတက်လာခဲ့ပြီးနေ့စဉ်ဘဝတွေမှာပုံမှုအသုံးဝင်လာနိုင်မဲ့လာလာတွေတွေ့နေရပါတယ်
ပထမဆုံးအနေနဲ့တော့ဒီနှစ်အစမှာ American ပြည်အောင်စု Las Vegas မြို့မှာကျင်းပသွားတဲ့နည်းပညာပြပွဲတစ်ခုအကြောင်းပြောပြချင်ပါတယ်။သူကတော့နှစ်စဉ်ကျင်းပတဲ့ Consumer Electronics Show CES ပြပွဲပဲဖြစ်ပါတယ်။ဒီနှစ်မှာတော့ January 6ရက်နေ့ကနေပြီးတော့12ရက်နေ့ထိကျင်းပသွားခဲ့တာပါ။2023ခုနှစ်က ChatGPT လိုမျိုး AI နည်းပညာတွေကဈေးကွက်ကိုလွှမ်းမိုးထားတာဆိုတော့ဒီနှစ် CES မှာလည်း AI နည်းပညာကအဓိကပါပဲ။စိတ်ဝင်စားဖို့ကောင်းတာလည်းအများကြီးပြသွားပါတယ်။ဥမာ Flappy ဆိုတဲ့ Switzerland ကုမ္ပဏီကအိမ်မမွေးတဲ့ကြောင်လေးတွေကြွက်တွေကောင်တို့ငှက်တွေကောင်တို့ကိုအိမ်ထဲတည်လာတာကိုတားနိုင်တဲ့ AI ကြောင်ပေါက်စလေးလုပ်ထားပါတယ်။ကြောင်ကတရိတ်ဆန်အသေးကောင်တစ်ခုခု깟လာမယ်ဆိုရင်ဒီ AI ကြောင်လေးကဝင်ပေါက်ကိုချက်ချင်းပိတ်လိုက်မှာဖြစ်ပါတယ်။ UK နိုင်ငံက Sea Grills ကတော့ကမ္ဘာပထမဆုံး AI ပါတဲ့ Barbecue Meat ကိုလုပ်ထားပါတယ်။touch screen နဲ့အသားကိုဘလောက်ကျက်စီခြင်းလဲရွေးလိုက်ရုံပါပဲ AI ကအလိုလျောက်စီမံချက်ပြုတ်ပေးတာဖြစ်ပါတယ်တရုတ်ခြေဆိုင်နည်းပညာကုမ္ပဏီတင် Netwoo ကတော့ AI တက်ဆင်ထားတဲ့ငှက်စာကြွေးဆက်လေးတွေကိုပြသခဲ့ပါတယ်ဒီဆက်ကဘယ်ငှက်မျိုးစိတ်တွေလာစားမလဲဆိုတာအလိုလျောက်မှတ်သားပေးနိုင်တာပါဒီထက်မှစိတ်ဝင်စားစရာကောင်းတာကဒီစိတ်ကျန်းမာရေးအတွက်အကြံပေးနိုင်တဲ့မှန်တချက်လဲပါပါတယ်ပြန်တဲ့ကုမ္ပဏီထုတ်ဒီကြည်မန်ကအသုံးပြုသူရဲ့ခံစားချက်ကိုအလိုလျောက်သိနိုင်ပြီးတော့အကြံဉာဏ်ပေးနိုင်ပါတယ်။အဲ့ဒါ၄အပြင်ကိုယ့်ရဲ့ဓာတ်ပုံနဲ့အတန်းကိုထဲလိုက်ရုံနဲ့ digital twin လို့ခေါ်တဲ့ကိုယ့် digital ပုံတူကိုဖန်တီးပေးနိုင်တဲ့နည်းပညာလည်းပါပါတယ်။နားမကြားတဲ့သူတွေအတွက်လက်ဟန်ခြေဟန်ပြ AI ကိုလည်းပြသထားတာပါ။လူကမေးလိုက်တဲ့မေးခွန်းကို AI ကလက်ဟန်ခြေဟန်နဲ့ပြန်ဖြေပေးတာပေါ့။ဆံဝင်လောက်တော့မှကျွမ်းကျင်နေဆိုရဲနှိမ့်နယ်ပေးနိုင်တဲ့ဆက်ရုပ်လက်တံလဲပါပါသေးတယ်။အဲ့ဒါကကိုယ့်ကိုယ်ခန္ဓာကိုစကန်ဖတ်ပြီးတော့ဘလို့နှိမ့်နယ်ပေးရမလဲဆိုတာကို AI ကဆုံးဖြတ်ပေးတာပါ။နည်းပညာကျွမ်းကျင်သူတွေကတော့ဒီပြဝဲမှာပြထားတဲ့ AI တွေတွေကတချို့ကဒီအလှပြတက်တက်ဖြစ်နိုင်ပေမဲ့တချို့ကတော့တကယ်ကိုအသုံးဝင်မဲ့နည်းပညာတွေဖြစ်တယ်လို့ပြောကြပါတယ်။ Amazon, Google, Honda, Mercedes-Benz နဲ့ L'Oreal အပါအဝင်ပြဝဲမှာလာရောက်ပြီးတော့ပြတာတဲ့သူ4000ကျော်ပါဝင်ခဲ့ပါတယ်ရှင်။
Mobile World Congress MWC ပြပွဲအကြောင်းစိတ်ဝင်စားစရာတွေကိုလည်းပြောပြပေးချင်ပါတယ်။လူတသိန်းနီးပါးလောက်လာရကြည့်ရှုခဲ့တဲ့ဒီပွဲမှာနောက်ဆုံးမော်ဒီပညာတွေအများကြီးပြသထားပါတယ်။ Motorola ရဲ့ကိုင်းညွန့်နိုင်တဲ့ဖုန်း Honor Magic 6 Pro လို့ဖုန်းသစ်တွေကိုတွေ့နိုင်ပါတယ်။ Honor ကုမ္ပဏီကတော့သူ့ဖုန်းထဲမှာမျက်လုံးသွားရကိုလိုက်မှတ်တဲ့နည်းပညာကိုတရုတ်ဖော်ပြထားပြီးတော့ဒီကတစ်ဆင့်ကောင်းမောင်းနိုင်တဲ့ idea ကိုလည်းမိတ်ဆက်ပေးထားပါတယ်။ဒါပေမဲ့လက်တွေ့မှာတော့အဲ့လိုမောင်းခိုင်းဖို့မရည်ရွယ်သေးပါဘူး။ပြဝဲစီစဉ်သူတွေကတော့နောက်နာကတ်မှာလက်ရှိသုံးနေတဲ့ဖုန်းပုံစံတွေပြောင်းလဲသွားနိုင်တယ်လို့ပြောပါရယ်။မျက်မှန်တွေ၊နှာရည်တွေ၊ပင်အသေးလေးတွေနဲ့အစားထိုးလာနိုင်တယ်လို့ထင်ကြေးပေးပါရယ်။ဒီနေ့ MWC ပြဝဲမှာလည်း AI နည်းပညာကလွှမ်းခြုံနေပါရယ်။ Lenovo ရဲ့ Fan G လို့ထိုးပေါက်နိုင်တဲ့ laptop, မီဒီယာထက်ကစာသားကနေပုံထုတ်ပေးနိုင်တဲ့ AI Samsung ရဲ့ကျန်းမာရေးစောင့်ကြည့်ပေးနိုင်တဲ့ Galaxy Ring လက်စွပ်စာရတွေကိုတွေ့ရပါတယ်။ဒါပေမဲ့ဒီလိုနည်းပညာအသစ်တွေကတကယ်တမ်းသုံးစွဲသူတွေကိုဆွဲဆောင်နိုင်ပါမလားဆိုတာကတော့ဘေးကွန်းထုတ်เสียပါ။ကြွကျင်သူတွေကတော့နှစ်နှစ်လောက်ကြာမှရလဒ်ကိုတွေ့နိုင်မယ်လို့ဆိုပါတယ်။ပြပွဲကိုတော့နိုင်ငံပေါင်း200ကနေပြသသူ 2,800 လောက်ပါဝင်ပြသခဲ့ပြီးဖေဖော်ဝါရီ26ရက်ကနေ29ရက်နေ့ထိကျင်းပခဲ့တာဖြစ်ပါတယ
်။တရုတ်ပြည်ရှန်ဟိုင်းမြို့မှာဇွန်လတည်းကကျင်းပသွားတဲ့နည်းပညာပြပွဲမှာထူးခြားတာကတော့တက်ကြီးရွယ်ဦးတွေအတွက်အသုံးဝင်နိုင်မယ့်နည်းပညာတွေစုစည်းပြသထားတာပါ။အင်တာနက်နဲ့ချိတ်ဆက်ထားတဲ့အင်ဆက်မှုစောင့်ကြည့်ဆက်တွေနောက်ပြီးတော့ဆက်ရုပ်လက်တံတွေကယ်လိုရီတွက်ပေးနိုင်တဲ့ပုဂံတွေနဲ့ဒီတက်ကြီးစောင့်ရှောက်ရေးကဏ္ဍအတွက်ဖြေရှားဖို့ကုမ္ပဏီတွေကကြိုးပမ်းခဲ့ကြပါတယ်ဒီပြပွဲမှာအငိမ့်စားယူထားတဲ့တက်ကြီးရွယ်ဦးတွေလာရောက်ပြီးတော့လေးလာခဲ့ကြတာပါအစစ်မြစ်အငိမ့်စားရိတ်တာတွေကနေပြီးတော့ဆေးကုသရေးသုံးဆက်ရုပ်တွေအထိပါပါတယ်တရုတ်နိုင်ငံမှာလူဦးရေကျဆင်းလာတာ2022ခုနှစ်ကစပြီးတော့ဖြစ်လာတယ်ဆိုတော့အလုံသမားရှားပါတာနောက်ပြီးတော့တက်ကြီးစောင့်ရှောက်ရေးကပြဿနာဖြစ်လာပါတယ်ဒါကြောင့်မလို့ရိုးရွာအစင်လာတိုင်းသားသမီးတွေကပဲစောင့်ရှောက်ရတာမျိုးမဟုတ်တော့ဘဲနဲ့ဒီနည်းပညာတွေနဲ့အစားထိုးဖြည့်ရှင်ဖို့ကြိုးစားကြတာပါရှန်ဆန်က InnoPro ကုမ္ပဏီကတော့စပန်နာရီတွေလှုပ်ရှားမှုထိတွေ့အာယုံခံကိရိယာတွေနဲ့အပူချိန်တိုင်းဆက်တွေကိုပြထားတာတွေ့ရပါတယ်တက်ကြီးရွယ်ဦးတွေကိုအမြဲတမ်းစောင့်ကြည့်နိုင်တဲ့စနစ်ဖြစ်ပါတယ်တခြားစိတ်ဝင်စားစရာကတက်ကြီးစားသောက်ဆိုင်တွေမှာ chip တက်ထားတဲ့ပုဂံတွေတုံးကြတာပါပါစားလေကယ်လိုရီဘလောက်ပါလဲအာဟာရဘလို့ရှိလဲအလိုလျောက်တွက်ချက်ပေးနိုင်တာပါဒါမဲ့တက်ကြီးရွယ်ဦးတယောက်အတွက်နည်းပညာအသစ်တွေကစိန်ခေါ်မှုတစ်ခုလည်းဖြစ်နိုင်ပါတယ်ရှင်ဒီအသက်83နှစ်ရွယ်အမျိုးသမီးတူကတော့သူတို့အများစုကသားသမီးတယောက်တည်းရှိတဲ့မိဘတွေဖြစ်တဲ့အတွက်ကြောင့်မလို့ဒီနည်းပညာတွေကိုလေးလာသုံးဆွဲဖို့ကြိုးစားနေရတယ်ဆိုတဲ့အကြောင်းပြောပါတယ်လူငယ်တွေကလည်းသူတို့အလုံးနဲ့သူတို့အလုံးများနေရဲဆိုတော့အစိုးရကစီစဉ်ပေးတဲ့တက်ကြီးစောင့်ရှောက်ရေးစနစ်တွေပဲအားကိုးရရမယ်လို့ပြောသွားခဲ့ပါတယ်ဒီတစ်ခါတော့ Apple က AI နည်းပညာအသံသွားပြီးတော့ iPhone 16 model 4မျိုးစလုံးမှာ AI tool တွေပါလာပါတယ်Siri ကိုလည်းပိုကောင်းအောင်လှုပ်ထားတယ်လို့ emoji တွေစိတ်ကြိုက်ဖန်တီးနိုင်တာတို့နေ့စဉ်လုပ်ငန်းတွေကိုအလိုလျောက်လှုပ်ပေးနိုင်တာတို့ပါဝင်ပါတယ် Apple ရဲ့ CEO Tim Cook ကတော့ဒီ AI စနစ်ကလူတွေရဲ့ဘဝကိုတကယ်ပြောင်းလဲပေးနိုင်မယ်လို့ကတိပေးခဲ့တာပါအသစ်ထွက်တဲ့ iPhone 16တွေကိုတော့ဖုန်းတွေက September 20ရက်နေ့မှာစရောင်းခဲ့တာဖြစ်ပြီးဈေးနှုန်းကဒေါ်လာ800ကနေပြီးတော့1200ထိကျပါတယ်ဒါမဲ့ AI feature တွေကတော့ iOS 18 software update နဲ့အတူ October လကနေပြီးတော့ December လအတွင်းမှာရခဲ့တာပါ Apple ကသူတို့ရဲ့ AI ကို Apple Intelligence လို့ခေါ်ထားပါတယ် Samsung Galaxy S24 နဲ့ Google Pixel 9 တို့မှာပါပြီးသား feature တွေနဲ့တူတာတွေတော့ရှိပါတယ်ဒါမဲ့ Apple က privacy ဒီကိုရေးကိုရာလုံခြုံရေးအချက်လက်ကိုဦးစားပေးတဲ့အတွက်ကြောင့်မလို့ AI လှုပ်ဆောင်ချက်တွေကိုဖုန်းထဲမှာပဲ process လုပ်တာဖြစ်ပြီးတော့ data center တွေကိုပို့တာမဟုတ်ပါဘူး။တချို့ feature တွေအတွက် ChatGPT နဲ့လည်းပူးပေါင်းထားပါတယ်။ AI feature တွေကို Apple iPhone 16 ပြီးခဲ့တဲ့နှစ်က track ခဲ့တဲ့ဒီ iPhone 15 Pro တွေမှာပဲသုံးလို့ရပါမယ်။ဒါအပြင် Apple Watch အသစ်မှာညာအိတ်တာကိုစောင့်ကြည့်ပေးနိုင်တဲ့ feature ပါလာသလို AirPods Pro အသစ်ကိုလည်းနာကြားကိရိယာဖြင့်အသုံးပြုနိုင်အောင်လို့ software update လုပ်ပေးသွားမယ်လို့ကြေညာခဲ့ပါတယ
် Samsung ကသူ့ရဲ့တန်ဖိုးကြီး Smart 9ရဲ့လက်စွပ်အသစ်တွေမှာ AI ကိုထည့်သွင်းလိုက်ပါတယ် Galaxy Watch Ultra 9ကဒေါ်လာ650 Galaxy Ring လက်စွပ်ကဒေါ်လာ400လောက်ကုန်ကြမှာဖြစ်ပါတယ်နောက်ခုစလုံးမှာ AI နည်းပညာတွေထည့်သွင်းထားပြီးကျန်းမာရေးကိုစောင့်ကြည့်ပေးနိုင်မှာဖြစ်ပါတယ်။ AI ကအသုံးပြုသူရဲ့ခန္ဓာကိုယ်အချက်အလက်တွေကိုလေ့လာပြီးကျန်းမာရေးအဆင့်တစ်ကနေ100အထိသတ်မှတ်ပေးနိုင်သလိုကိုယ်ရေးကိုယ်တာကြံ့ခိုင်ရေးနည်းပြဖြစ်လဲကြံပေးနိုင်မှာပါ။နိုင်ရီကတော့ပို့ပြီးတော့စွမ်းဆောင်ရည်မြင့်ပါတယ်။အိယာဝင်ချိန်အသက်ရှူရတာမျိုးတွေကိုထောက်လှမ်းပေးနိုင်ပါတယ်။လက်စွပ်ကတော့ဘက်ထရီ6ရက်9ရက်လောက်ခံမှာဖြစ်ပြီးအရွယ်အစားမျိုးမျိုးနဲ့ရနိုင်ပေမဲ့ Android ဖုန်းတွေနဲ့ပဲချိတ်ဆက်သုံးလို့ရမှာဖြစ်ပါတယ်။Samsung Health Application ကလူသန်း60လောက်သုံးနေကြပြီးဒီနှစ်မှာ Smart 나이ဈေးကွက်ကတော့ဒေါ်လာ29ဘီလီယံလောက်ရှိမယ်လို့ခန့်မှန်းထားပါတယ် Samsung ရဲ့ခေါချိုးနိုင်တဲ့ဖုန်း Galaxy Z Fold 6ကိုလည်းမိတ်ဆက်လိုက်ပါသေးတယ်ဈေးကတော့ဒေါ်လာ1900လောက်ရှိလိမ့်မယ်လို့ဆိုပြီးတော့2019တည်းကအစတင်ရောင်းချခဲ့ပေမဲ့အခုထိတော့အောင်မြင်မှုတိတ်မရသေးပါဘူးခင်ဗျာ
မြန်မာနိုင်ငံမှာအများဆုံးအသုံးပြုတဲ့ smartphone တွေထုတ်လုပ်တဲ့တရုတ်နိုင်ငံမှာလည်း Huawei ကုမ္ပဏီကြီးကကိုယ်ပိုင် operating စနစ်နဲ့ပထမဆုံးထုတ်လုပ်တဲ့ Mate 70 smartphone ကိုနိုဝင်ဘာလ26ရက်နေ့ကမိတ်ဆက်သွားတာပါလက်ရှိ Apple ရဲ့ iOS နဲ့ Google ရဲ့ Android စနစ်တွေကိုစိန်ခေါ်နိုင်မလားဆိုတာသူတို့တွေစိန်ခေါ်မှုကြီးတစ်ခုဖြစ်ပါတယ် Huawei ရဲ့ Harmony OS Next operating စနစ်တွေက Android ကိုအခြေမခံတဲ့ကိုယ်ပိုင်စနစ်တစ်ခုဖြစ်ပါတယ်ဒီဖုန်းကိုဈေးနှုန်း American Dollar 958 Dollar နဲ့စရောင်းချပြီးတော့ online မှာကြိုတင်မှာယူတဲ့သူ3သန်းကျော်ရှိခဲ့ပါတယ်။ American ရဲ့ပိတ်ဆို့အရေးယူမှုတွေကြောင့်မှာ Huawei ကပြန်ပြီးတော့နလန်ထူနိုင်ခဲ့တာဖြစ်ပြီးပြီးခဲ့တဲ့3လပဲမှာတရုတ်ဈေးကွက်မှာဖုန်းလုံးရေ 10.8 သန်းရောင်းချခဲ့နိုင်တယ်လို့ Canals သုတေသနအဖွဲ့ကပြောပါတယ်။ဒီဖုန်းရဲ့အောင်ပြင်မှုကတရုတ်နိုင်ငံရဲ့နည်းပညာကိုယ်ပိုင်ရည်တည်နိုင်မှုတိုင်းတာတဲ့အဓိကစမ်းသပ်မှုတစ်ခုလည်းဖြစ်နိုင်ပါတယ်။ဒါမြင့်နိုင်ငံတကာ app ရေးတဲ့သူတွေကတော့ Harmony OS Next အတွက် app အသစ်တွေရေးသားဖို့ကစိန်ခေါ်မှုတွေအများကြီးရှိနေသေးတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ထားပါတယ်
။တစ်ချိန်တည်းမှာပဲ Huawei ရဲ့အရင် model ဟောင်း Mate 60 Pro ကတရုတ်ပြည်တွင်းမှာအတော်လေးအောင်မြင်ခဲ့ပါတယ်။တရုတ်နိုင်ငံထုတ်နည်းပညာမြင့် chip သုံးထားတဲ့ဒီဖုန်းကိုတရုတ်ဖုန်းသုံးသူတွေကကြိုက်နှစ်တက်ကြပါတယ်။တရုတ်ဆိုရနဲ့ဆက်ဆက်တဲ့သူတင်နာအဖွဲ့ရဲ့အချက်လက်အသေးအကျအခုလိုပြည်တွင်းဖြစ် operating system သုံး Huawei ဖုန်းကြောင့်အော်တိုဘာလထဲမှာ iPhone ပေါင်းဝင်နိုင်ငံခြားအမှတ်စိတ်ဖုန်းတွေရဲ့ရောင်းအား 44.25 ရာခိုင်နှုန်းကျဆင်းသွားတာတွေ့ရပါတယ်။တရုတ်ပြည်တွင်းမှာမနစ်ကနိုင်ငံခြားထုတ်ဖုန်းအလုံးရေ 17 သန်းကျော်ရောင်းချခဲ့ရကနေဒီနှစ်မှာအလုံးရေ 6.22 သန်းပဲရောင်းချရပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့ဖုန်းရောင်းအားစုစုပေါင်းကတော့ဒေသသမရှိရာခိုင်နှုန်းတို့လာပါတယ
်အခုဆက်ပြီးတော့ပြီးခဲ့တဲ့နှစ်အတွင်းလျှက်စစ်သုံးမော်တော်ကားတွေနောက်ပြီးတော့လျှက်စစ်သုံးယာဉ်တွေနဲ့ဆိုင်တဲ့သတင်းတွေကိုလည်းပြောပြခြင်းပါတယ်ရှင်အော်တိုဘာလာတွေမှာကျင်းပခဲ့တဲ့ American အခြေစိုက် Tesla လျှက်စစ်ကားကုမ္ပဏီရဲ့ပစ္စည်းမိတ်ဆက်ပွဲမှာရေပန်းအစားဆုံးကတော့ Cyber Cap လို့ခေါ်တဲ့တကားနှစ်ပေါက်ပါ Tesla ကားသစ်ဖြစ်ပါတယ်ဒီကားမှာ steering နဲ့ brake တွေလုံးဝမပါဘဲနဲ့အလိုလျောက်မောင်းနေတဲ့ robot taxi ဖြစ်နေပြုလုပ်ထားတာဖြစ်ပါလိမ့်။ဒီကားကို2026ခုနှစ်မှာစတင်ထုတ်လုပ်မှာဖြစ်ပြီးဈေးနှုန်းကဒေါ်လာ3000အောက်မှာပဲရှိမယ်လို့ Tesla ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Elon Musk ကပြောပါလိမ့်။ Cyber Cabs တွေကသူ့ရှိရာကုမ္ပဏီတွေလိုမျိုးဈေးကြီးတဲ့ LiDAR sensor တွေမသုံးဘဲနဲ့ဉာဏ်ရည်ကျူးတဲ့ကင်မရာတွေကိုပဲအားထားတာပါ။ဒီနည်းလမ်းကကုန်ကြစရိတ်တက်တာပဲမလဲနည်းပညာပိုင်းရအခက်အခဲတွေရှိနိုင်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ
်။ကမ္ဘာအကြီးဆုံးလျှက်စစ်ကားစီးကွက်ဖြစ်တဲ့တရုတ်နိုင်ငံမှာဈေးနှုန်းပြိုင်ဆိုင်မှုတွေကြားကကားထုတ်လုပ်တဲ့ကုမ္ပဏီကြီးတွေပေကျင်းမြို့မှာကျင်းပတဲ့ Auto China ပြပွဲမှာပါဝင်ပြသခဲ့ကြပါတယ်။မေလာတည်းကျင်းပခဲ့တဲ့ဒီပွဲဟာ COVID ရောဂါကြောင့်2020ခရဲကမကျင်းပနိုင်ခဲ့တဲ့အကြီးဆုံးကားပြပွဲတစ်ခုဖြစ်ပါတယ်။တရုတ်နိုင်ငံမှာလျှက်စစ်ကားအမှတ်တရစိတ် 129 ခုရှိပေမဲ့ပြည်တွင်းဈေးကွက်ရဲ့တရာခိုင်နှုန်းအထက်ရရှိထားတဲ့အမှတ်တရစိတ်ကတော့20ပဲရှိပါတယ်။နာမည်ကျော် BYD ကားကုမ္ပဏီကဒီပြပွဲမှာသူတို့ရဲ့ပထမဆုံးလျှက်စစ်ပစ်ကတ်ကားဖြစ်တဲ့ BYD Shark ကိုမိတ်ဆက်ပြသခဲ့ပါတယ်။လမ်းကျမ်းမောင်းနှင်နိုင်တဲ့နည်းပညာတွေပါဝင်ပြီးဈေးနှုန်းကို American Dollar 6000နီးပါးသတ်မှတ်ထားပါတယ်။BYD ဟာပြီးခဲ့တဲ့နှစ်စတုတ္ထ3လပတ်မှာ Tesla ကိုကျော်ဖြတ်ပြီးကမ္ဘာအကြီးဆုံးလျှက်စစ်ကားထုတ်လုပ်သူဖြစ်လာတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။ Battery ထုတ်လုပ်ရေးကမ္ဘာထိပ်တန်းကုမ္ပဏီဖြစ်တဲ့ CATL ကတော့ Shanxing Plus လို့ခေါ်တဲ့အမြန်အားသွင်း Battery ကိုမိတ်ဆက်ခဲ့ပါတယ်။တစ်စက္ကန့်မှာ1ကီလိုမီတာမိုင်အားဖြင့်ဆိုရင်မိုင်ဝက်ကျော်လောက်ရှင်ရအောင်အားသွင်းနိုင်တဲ့ဒီ Battery ဟာလျှက်စစ်ကားတွေရဲ့အဓိကပြဿနာတစ်ခုဖြစ်တဲ့အားသွင်းချိန်ကြာမြင့်မှုကိုဖြည့်ရှင်းပေးနိုင်မဲ့ဤပညာတစ်ခုပါ Tesla ရဲ့ပြိုင်ဘက်ကုမ္ပဏီတစ်ခုဖြစ်တဲ့ Xpeng ကတော့ X9 လို့ခေါ်တဲ့လူ9ယောက်စီးနိုင်တဲ့လျှက်စစ်ကားကိုမိတ်ဆက်ခဲ့ပါတယ်နောက်ဖုန်းထဲမှာစပိန်ကားစီးထိထည့်နိုင်အောင်ကျယ်ဝန်းပြီးတော့လာမယ့်မေလမှာစတင်မိတ်ဆက်မဲ့ AI မောင်းနှင်မှုစနစ်လည်းပါဝင်ပါတယ် DAI စနစ်ကရေမောင်းရဲ့အလေးချက်တွေကိုလေ့လာပြီးတူယူမောင်းနှင်နိုင်မှာပါ
အင်ဒိုနီးရှားမော်တော်ယာဉ်ထုတ်လုပ်သူများအတင်းကကျင်းပတဲ့ Gaiking ကိုအပြည့်ပြည့်ဆိုင်ရာကားပြပွဲမှာတော့ကားအမှတ်တစ်စိတ်ပေါင်း50ကျော်ပါဝင်ပြီးတော့ပြသခဲ့ပြီးတော့လက်ရှိကားတွေကအဓိကဆွဲဆောင်ခဲ့တဲ့ကားတွေဖြစ်ပါတယ်။ဒီနေ့ပြပွဲမှာ VNN အပါအဝင်ထုတ်လုပ်သူ5ခုအသစ်ထက်တိုးလာပြီးတော့ဇူလိုင်လ28ရက်နေ့ထိတန်ဂရန်မြို့မှာကျင်းပခဲ့တာပါ။ထူးခြားတဲ့ model အသစ်တွေအနေနဲ့ဆိုရင်တော့တရုတ်ကုမ္ပဏီ Bike Offroad SUV VJ40 Plus နဲ့ X55 2နောက်ပြီးတော့ BYD ကုမ္ပဏီကတကြိမ်အားသွင်းရင်900ကီလိုမီတာမောင်းနှင်နိုင်တဲ့ M6 MPV ကား Netter ကုမ္ပဏီရဲ့လျှက်စစ် SUV ဖြစ်တဲ့ Netter X နောက်တော့ GAC Ion ကုမ္ပဏီရဲ့ Ion ES လျှက်စစ် sedan ကနောက်ပြီးတော့ VNN က Vintress ကုမ္ပဏီရဲ့ VF5 နဲ့ VF E34 လျှက်စစ်ကစတာတွေပါဝင်ပါတယ်GAC Ion နဲ့ Vinfast 2ရဲ့ကားတွေက American Dollar 25,000 အောင်နဲ့ရောင်းချသွားမှာဖြစ်ပြီးတော့ Indonesia ကဝယ်ယူတဲ့သူတွေအတွက်တက်နိုင်တဲ့ဈေးနှုန်းနဲ့လျှက်စစ်ကားတွေဖြစ်ပါတယ်။ပြောင်းလဲကိုလာရောက်တဲ့သူတွေကတော့တရုတ်နိုင်ငံထုတ်လျှက်စစ်ကားတွေရဲ့နည်းပညာတိုးတက်မှုကိုစိတ်ဝင်စားကြတယ်ဆိုပေမဲ့လည်းအသွင်းနိုင်တဲ့နေရာတွေလုံလုံလောက်လောက်မရှိသေးတာကိုစိုးရိမ်နေကြပါတယ
်။တရုတ်နိုင်ငံရဲ့ဖုန်းကုမ္ပဏီဖြစ်လူသိများတဲ့ Xiaomi ကလျှက်စစ်ကားလုပ်ငန်းဝင်ရောက်မှုအောင်မြင်နေတဲ့အကြောင်းသတင်းတစ်ပုဒ်ကိုလည်းတင်ပြပေးချင်ပါသေးတယ်။ဒီနှစ်တတိယသုံးလပတ်မှာကုမ္ပဏီရဲ့ဝင်ငွေဟာ 30.5% လုံးမြင့်တက်လာပါတယ်။မလာကစတင်မိတ်ဆက်ခဲ့တဲ့ SU7 Sedan လျှက်စစ်ကားဟာဈေးကွက်မှာအထူးအောင်မြင်နေပါသေးတယ်။အခြေခံမော်ဒယ်ကို American Dollar 3000 အောင်နဲ့ရောင်းချခဲ့ပြီးတရုတ်နိုင်ငံမှာ Tesla Model 3ထက်ဒေါ်လာ 4000 ပိုတက်တာပါတယ်။အခုနှစ်တွင်ကားစီးရေ3,300ရောင်းချနိုင်ဖို့ရည်မှန်းထားပြီးဒီပမာဏဟာမူလရည်မှန်းချက်အစီးရေ9,600ထက်များစွာကျော်လွန်နေတာပ
ါကျောင်းနိုင်ငံကွမ်ကျုံမြို့မှာကျင်းပတဲ့136ကြိမ်မြောက်ကွမ်တွန်ကုန်စည်ပြပွဲသတင်းတစ်ပုဒ်ကိုဆက်ပြီးပြောပြပေးချင်ပါသေးတယ်။တစ်ချိန်တုန်းကကျောင်းနိုင်ငံကျေးလက်ဒေသတွေမှာရေပန်းစားခဲ့တဲ့ဘိန်းသုံးဘိန်းရင်တွေကိုခင်မီအစင်မြင့်တင်ပြီးတော့ဒီပြပွဲမှာပြတာထားတော့နိုင်ငံသားကုန်တယ်တွေရဲ့စိတ်ဝင်စားမှုရခဲ့တာပါလက်စစ်3ဘိန်းကားတွေကအခုနှစ်ပိုင်းတွေမှာဥရောပနဲ့အမေရိကန်နိုင်ငံတွေကလမ်းပေါ်မှာတွေ့ရလာပြီးတော့နိုင်ငံသားကဝယ်ယူတဲ့သူတွေကအဲ့ရင်သွားနိုင်တဲ့အကွာအဝေးစွမ်းအားပုံစံဈေးနှုန်းနဲ့အသုံးပြတဲ့နေရာတွေကိုအဓိကစိတ်ဝင်စားနေကြပါတယ်ကဘာလျက်စစ်ဘိန်းသုံးဘိန်းကားဈေးကွက်က2023ခုနှစ်မှာယွမ် 61.86 ဘီလီယံအမေရိကန်ဒေါ်လာနဲ့ဆိုရင်တော့ 8.9 ဘီလီယံထိရောင်းချနိုင်ခဲ့ပြီးတော့2030မှာတော့ယွမ် 149.89 ဘီလီယံအမေရိကန်ဒေါ်လာနဲ့ဆိုရင်တော့ 21.39 ဘီလီယံထိရောက်ရှိမယ်လို့ခန့်မှန်းထားပါတယ်ရှင
်လမ်းပေါ်မှာလျက်စစ်ကားတွေခေတ်စားလာတယ်လို့ပဲအိမ်တွင်းမှာလည်းလျှက်စစ်သုံးလူသားပုံစံဆက်ရုပ်တွေနေရာယူလာကြတော့မလားဆိုတာစိတ်ဝင်စားစရာပါဒီနှစ်ထဲမှာတော့အဲ့လိုအိမ်တွင်းမှာအသုံးပြုနိုင်မဲ့ဆက်ရုပ်တွေကိုကုမ္ပဏီတွေကအပြိုင်မိတ်ဆက်လာပါတယ်နော်ဝေးနဲ့ Silicon Valley ခြေစိုက် 1X ကုမ္ပဏီကထုတ်လုပ်တဲ့ NIO ဆက်ရုပ်ဟာအိမ်လုံးတွေကိုကူညီပေးနိုင်မဲ့အစင်းမြင့်ဆက်ရုပ်တစ်ခုဖြစ်ပါတယ်အဝိရှောအင်တန်ရှင်ရေးလုံးပစ္စည်းသိမ်းစတဲ့လုပ်ငန်းတွေကိုလှုပ်ဆောင်နိုင်မှာဖြစ်ပါတယ်ဒါအပြင်လူတွေနဲ့စကားပြောဆိုနိုင်သင်ကြားပေးနိုင်ဖျော်ဖြေပေးနိုင်တဲ့အိမ်မှာနေမဲ့ဆက်ရုပ်ဖြစ်လေအသုံးပြုနိုင်ပါပါ။ NIO မှာ AI နည်းပညာတွေပေါင်းစပ်ထားပြီးလူတစ်ယောက်ကအဝေးကနေထိမ့်ချုပ်မောင်းနေနိုင်တဲ့စနစ်လည်းပါဝင်ပါတယ်။2025ခုနှစ်မှာဈေးကွက်ထဲရောက်ရှိလာမှာဖြစ်ပြီးကားတစ်စီးဈေးလောက်ရှိမယ်လို့သိရပါတယ်။ Tesla ကုမ္ပဏီရဲ့ Optimus Tesla Bot ကတော့ Elon Musk ကသူ့ရဲ့အကြီးဆုံးထုတ်ကုန်ဖြစ်လာမယ်လို့ယုံကြည်နေတဲ့ဆက်ရုပ်တစ်ခုပါ။2040ခုနှစ်မှာလူပုံစံဆက်ရုပ်10ဘီလီယံအထိထုတ်လုပ်နိုင်မယ်လို့ခန့်မှန်းထားပြီးဆက်ရုပ်တရုတ်ကိုဒေါ်လာ2000ကနေ2000ခွဲအတွင်းရောင်းချသွားမယ်လို့ကြေညာထားပါတယ်။တရုတ်နိုင်ငံ Robotic Era ကုမ္ပဏီရဲ့ Star One ဆက်ရုပ်ကတော့ခက်ခဲကြမ်းတမ်းတဲ့မြေပြင်မှာလှုပ်ရှားသွားလာနိုင်အောင်ဒီဇိုင်းထုတ်ထားတာဖြစ်ပါတယ်။ Gobi တဲကန်နာမှာစမ်းသပ်မှုတွေပြုလုပ်ခဲ့ပြီးကြမ်းတမ်းတဲ့ပတ်ဝန်းကျင်တွေမှာအလုပ်လုပ်နိုင်မယ့်ဆက်ရုပ်တစ်ခုဖြစ်ရည်ရွယ်ထားပါတယ်။ဒီဆက်ရုပ်တွေအားလုံးမှာ AI ဒီပညာတွေအသုံးပြုထားပြီးပတ်ဝန်းကျင်ကနေလေလာသေးယူနိုင်ဆုံးဖြတ်ချက်ချနိုင်ရှုပ်ထွေးတဲ့လုပ်ငန်းတွေကိုလှုပ်ဆောင်နိုင်အောင်ဒီဇိုင်းပြုလုပ်ထားကြပါတယ်။အခုတင်ပြခဲ့တာတွေကတော့2024ခုနှစ်မှာထင်ရှားခဲ့တဲ့ဤပညာဆိုင်ရာသတင်းတွေနဲ့ပစ္စည်းအသစ်စမ်းတွေပဲဖြစ်ပါတယ်ခင်ဗျာ
2024ခုနှစ်ဤပညာတိုးတက်မှုတွေကြောင်းကုန်းခတ်မောင်းနဲ့မအေးသနာကျော်တို့တင်ဆက်ပေးကြတာပါဒီမနက်တောက်ကြနေမနက်ခင်းအတွက်ပထမပိုင်းစီစဉ်တွေကိုဒီမှာပဲရနာပြပါစီခင်ဗျာဆက်လက်ထုတ်လွှင့်မယ်ဒုတိယပိုင်း live web အစီအစဉ်တွေကိုတော့လူလူမေဆွေရုပ်သံ line ကကြည့်ရှုနိုင်တဲ့အပြင် Facebook YouTube တို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ
View American တန်ရဲ့ရုပ်သံနဲ့ radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် View American ခင်မနေ့6:00ကနေ6:00ခွဲအစီအစဉ်ကို line meter 25 32နဲ့40ဖြူရင်ညာချင်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ1925နဲ့30ပထမပိုင်းနိုင်ဝဲနဲ့စနေတနင်္ဂနွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါခင်ဗျာ။ VOA American Dan ရဲ့2025ခုနှစ်ဇန်နဝါရီလ3ရက်တောက်ကြမနက်ခင်းစီစဉ်တွေကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမိနစ်30မှာတော့တောက်ကြနေတဲ့တင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြမအရေး30ချက်တိုင်းရင်သတင်းလွှာနဲ့ကျမ်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်။ခုရဆုံးတော့ဦးအောင်ခင်ရဲ့မြမအရေး30ချက်စီစဉ်နဲ့စပါမယ်။ပြည်သူလူထုကကန့်ကွက်ဆန္ဒပြလို့အကြက်တဲဖြစ်ပြီးဒုက္ခရောက်နေတဲ့စစ်တပ်ဟာတရုတ်အစိုးရကိုအကူအညီတောင်းလို့ရှိပါတယ်။တရုတ်ကလည်းမြမပြည်ကိုအသုံးချလိုတာကြောင့်စစ်တပ်ကိုအကူအညီပေးပါတယ်။ဒီလိုနဲ့တရုတ်ဗမာလက်နက်ကင်အဖွဲ့ပေါ်ထွက်လာတော့မှဖြစ်တဲ့အကြောင်းဦးအောင်ခင်ကဒီဘက်မှာတင်ပြထားပါတယ်ခင်ဗျာ။
တရုတ်ကွန်မြူနီနဲ့ပတ်သက်တဲ့ဗမာစစ်တပ်ရဲ့သဘောထားဟာအမျိုးမျိုးပြောင်းလဲလာတာတွေ့ရပါတယ်။တရုတ်ပြည်တွင်းစစ်မှာအရင်နေ့နဲ့ဂျန်ကေရှက်ရဲ့ကွန်မန်ဒန်တပ်အချုပ်ရန်ပြည်မှာခေါ်လုံနဲ့1950ပြည့်လွန်အစောပိုင်းကာလမှာဗမာစစ်တပ်ရဲ့စစ်သဘောတရားပထမဦးဆုံးပေါ်ပေါက်လာတယ်လို့သုတေသီတွေကဆိုပါတယ်။စစ်သဘောတရား military doctrine ဆိုတာဟာရန်သူတတ်မှတ်ပြီးစည်ရေးမဟာဗျူဟာချမှတ်တာဖြစ်ပါတယ်စစ်တပ်တိဆောက်ရမှာအဓိကပါဝင်သူတဦးဖြစ်တဲ့ဗိုလ်မှူးမောင်မောင်ကစစ်သဘောတရားကိုပထမဆုံးထုတ်ဖော်တယ်လို့ပေါ်မောက်ခမယ်ရီကလာဟမ်ကဆိုပါတယ်တရုတ်ကွန်မြူနီကိုရန်သူအဖြစ်တတ်မှတ်ပြီးစည်ရေးမဟာဗျူဟာချမှတ်ပါတယ်စစ်သဘောတရားကိုလက်လက်ကင်တပ်ဖွဲ့ရဲ့လမ်းညွန်မူဝါဒအဖြစ်အဓိပ္ပာယ်ဖွင့်ဆိုကြပါတယ်စစ်ကောင်းဆောင်ပိုင်းရဲ့အတွေ့အခေါ်ကိုစစ်သဘောတရားကယုံပြန်ဟတ်တယ်လို့လဲဆိုရရှိပါတယ်စစ်သဘောတရားဟာစစ်တိုက်တဲ့နီလမဟုတ်ပါဘူးအဓိကရန်သူကိုတတ်မှတ်ပြီးစစ်တပ်ကိုပြင်ဆင်တာဖြစ်ပါတယ်ဒီအချိန်မှာပြည်တွင်းလက်နက်ကင်လှုပ်ရှားမှုနဲ့ကြုံတွေ့နေရတာမို့လက်နက်ကင်စန့်ကျင်သူဟာစစ်တပ်ရဲ့ဒုတိယရန်သူဖြစ်လာပါတယ်တဲ့တဲ့ကိုင်တိုင်းရင်းသားနဲ့ကွန်မြူနီကိုရန်သူအဖြစ်သတ်မှတ်တဲ့စစ်သဘောတရားပေါ်ထွက်လာပါလေအချိန်အခါနဲ့အခြေအနေကိုလိုက်ပြီးစစ်သဘောတရားဟာအမျိုးမျိုးပြောင်းလဲနိုင်ပါလေ1960နှစ်အာဏာသိမ်းပွဲကစပြီးစစ်တပ်ဟာလက်နက်ကိုင်တဲ့နိုင်ငံရေးပါတီသဘောမျိုးဖြစ်လာပါလေစစ်ရေးတာဝန်ယူတဲ့စစ်ဘိုးနဲ့အရတန်းနဲ့လက်တွဲပြီးနိုင်ငံရေးလုပ်တဲ့စစ်ဘိုးဆိုပြီးနှမျိုးတစားကွဲပြားတော့ပါလေနိုင်ငံရေးလုပ်တဲ့စစ်ဘိုးတွေအမှားအယွင်းလုပ်ပါများလာတဲ့အခါမှာတိုင်းပြည်ချုပ်ချုံကြပြီး1988မှာလူမှုအုံကြွမှုကြီးကိုရင်ဆိုင်ရပါတယ်။ဒါကြောင့်1988က2017အထိဖြစ်တဲ့23နှစ်ကာလမှာဘူတန်ရွှေနဲ့အပေါင်းပါစစ်ဘိုးတွေတန်းကျွယ်တည်ထေဖြစ်လာပါတယ်။ဒီကာလမှာအတိုက်အခံကိုအန္တရာယ်အဖြစ်မြင်တဲ့စစ်သဘောတရားပေါ်ပေါက်လာပါတယ်။ပြည်သူကိုရန်သူအဖြစ်သတ်မှတ်တဲ့စစ်သဘောတရားကြောင့်နေပြည်တော်ကိုတိဆောက်တာဖြစ်ပါတယ်။ပြည်သူအုံကြွမှုကြီးကို1988မှာစစ်တပ်ကချေမှုန်းလိုက်တာကိုဒီမိုကရေစီနိုင်ငံတွေကဝိုင်းဝန်းရှုံ့ချကြလို့အပယ်ခံဖြစ်လာတဲ့ဗမာအစိုးရဟာတရုတ်ကိုစတင်မိခိုပါတယ်။တချုပ်ကြီးတန်းရွှေ1989မှာဗေကျင်းကိုသွားခြင်းကစပြီးဒီကနေ့အထိတရုတ်အစိုးရရဲ့ထောက်ပံ့မှုမျိုးစုံရယူလာတာအနည်း30ကျော်နေပါပြီ။ဘူတန်ရွှေတရုတ်ပြည်ကိုသွားပြီးတဲ့နောက်တရုတ်ကွန်ပဏီတွေခြေထွက်လာပါတယ်။လန်ခင်းတရားဆောက်ဓာတ်ဆက်ယုံတိဆောက်စတဲ့လုပ်ငန်းတွေမှာတရုတ်ကွန်ပဏီတွေပါဝင်လာပါတယ်။တရုတ်စီကစစ်လက်နဲ့ပစ္စည်းလဲအများအပြားရရှိပါတယ်။ဘိုနေဝင်းရဲ့ရန်သူဟာဘူတန်ရွှေရဲ့ကေတင်ရှင်မိတ်ဆွေကြီးဖြစ်လာပါတယ်။ဥပမာဘူတန်ရွှေရဲ့နေပြည်တော်မှာအမြဲတမ်းမီးလင့်နေအောင်တရုတ်ကငွေထုတ်ကြည့်ပြီးပေါင်းလောင်းရေအားလျှပ်စစ်ဆောက်ပေးပါတယ်။ဒီကျေးဇူးတွေကြောင့်မြစ်ဆုံဆဲစီမံကိန်းကိုဘူတန်ရွှေအစိုးရကအလွယ်တကူခွင့်ပြုခဲ့တာဖြစ်ပုံရပါတယ်။မြန်မာဟာတရုတ်ရဲ့အဖြစ်ခံဘဝကိုရောက်နေပါတယ်။အခုလဲတပီလုံးဆန့်ကျင်နေတာကိုခံနေရတဲ့စစ်ကောင်စီဟာတရုတ်ကိုမိခိုပြီးအာဏာတည်မြဲဖို့ကြိုးပမ်းနေပြန်ပါတယ်။ဘူတန်ရွှေရဲ့တပည့်မင်းအောင်လှိုင်ဟာဆရာချေယာကိုလိုက်နှင်းနေပုံရပါတယ်။ ပြည်သူတွေကိုတပ်ဖြတ်ပြီးတရုတ်အစိုးရအကူအညီရယူတဲ့အပြုအမူဟာမသားလက်ဖက်ထုတ်နဲ့မျက်နှာလုံးတလို့ပြစ်နေတာကိုသတိထားမိကြဖို့မရပါဘူးပြည်သူပြည်သားရဲ့စန့်ကျင်မှုကိုကြုံရတိုင်းမှာစစ်တပ်ဟာတရုတ်ကိုကိုးကွယ်စည်းကမ်းလေးရှိပါတယ်ဒါပေမဲ့မြန်မာစစ်တပ်ကိုတရုတ်ကအယုံကြည်နဲလာပုံရပါတယ်တရုတ်မြန်မာဖက်ဆက်လုံခြုံရေးကုမ္ပဏီJoint Venture Security Company တီထောင်မှုတရုတ်အစိုးရကအစိုးပြုတဲ့အတွက်နားလည်မှုစာကြုံလွန်လက်မှတ်ထိုးမှုလုပ်ငန်းကော်မတီဖွဲ့စည်းကြောင်းအောက်တိုဘာ22ရက်နေ့ကကြေညာပါတယ်ဆင်အာနာသိမ့်ပြီးမကြာမီတရုတ်အထက်ဆက်ရုံအချုပ်မီးရှို့ဖျက်ဆီးခံရမှုမန္တလေးတိုင်းမတရားမျိုးနယ်ကအာဖာဘီလက်မျိုးဆက်ရုံကိုတော်လှန်ရေးတပ်တွေကသိမ့်ပိုင်မှုစကိုင်းတိုင်းထိကျိတ်မျိုးနယ်ကတကောင်းနီကယ်ဆက်ယုံကိုတော်လိုင်းရေးတပ်တွေကသိမ့်ပိုင်မှုတရုတ်ပိုင်လိုင်းအနီးကစက္ကစကင်းစကန်းတိုက်ခိုက်ခံရမှုစတာတွေကြောင့်တရုတ်ကစိုးရိမ်လာပုံရပါတယ်။ရခိုင်ပြည်နယ်ရန်ပြင်းနဲ့မတေးကျွန်းကစတင်တဲ့ရေနံတန်းငွေပိုင်လိုင်းဟာရှမ်းပြည်နယ်မြောက်ပိုင်းတော်မှာတရုတ်ပြည်ထဲကိုဝင်သွားပါတယ်။ဒီပိုင်လိုင်းဟာပြည်တွင်းစစ်နဲ့မဆိုင်လို့မတိုက်တာလို့မြင်းကြံအမှတ်3 PDF တိုင်ရင်မှုကဆိုပါတယ်။ပိုင်လိုင်းဆက်ရုံအနီးမှာတက်ဆွဲထားတဲ့ကင်းစကန်းကိုသာတိုက်တာဖြစ်တယ်လို့ဆိုပါတယ်။တရုတ်ရင်းနှီးမြှုပ်နှံမှုကိုမတိုက်ခိုက်ဘူးလို့ PDF ကအမြဲတမ်းပြောပါတယ်။ဒါပေမဲ့သဘောဝတန်ရဇာတအများဆုံးရှိတဲ့နေရာတွေကိုတော်လိုင်းရဲ့တပ်တွေကထိန်းချုပ်ထားတာမှုတရုတ်လုံခြုံရေးတပ်ဟာတရုတ်စစ်ဘွားကိုဘယ်လိုကာကွယ်မှာလဲဆိုတာစဉ်းစားစရာဖြစ်လာပါတယ်ခင်ဗျာ။
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
။တောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာ။ခုတစ်ခါတော့ကိုဝင်းမင်းတင်ဆက်ပေးနေကြကျန်းမာရေးအစီအစဉ်ကိုအလှည့်ပေးအောင်ပါ။ကမ္ဘာမှာ TB ရောဂါကူးစက်သူတန်းထောင်ချီရှိနေပြီးတော့လက္ခဏာမပြတဲ့ငုံရှိုး TB အဆင့်မှာရှိနေတာကနေကူးစက်တဲ့အဆင့်ရောက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်။ဒီကြောင့် Health Dangers ကျန်းမာရေးနဲ့ဆေးပညာဂျာနယ် Editor ချုပ်ဟောင်းဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေးမန်းကိုကိုဝင်းမင်းကမေးမြန်းပြီးဒီတစ်ပတ်တင်ပြထားပါရခင်ဗျာ
။ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသိတဲ့ဒေါက်ထွေးစေးမန်းခင်ဗျာ။ကျွန်တော်တို့ TB အဆုတ်နာယောဂနောက်ဆုံးအခြေအနေကိုပြောတာမှာပြီးခဲ့တဲ့နှစ်ပတ်တုန်းကတော့ဆရာကြီးသမိုင်းနဲ့ချီကူးစက်သေဆုံးမှုတွေများခဲ့တာနောက်လက္ခဏာပြတာနဲ့ဆေးရင်ပါ TB ပြဿနာအကြောင်းပြောပြီးမှဒီတစ်ပတ်တော့ဆရာကြီးပြီးခဲ့တဲ့တစ်ခေါက်ကပြောခဲ့တဲ့ဒီသန်းချီကူးစက်ခံထားတဲ့လူတွေရဲ့အန္တရာယ်အခြေအနေကိုပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဒီ TB 4ကကူးစက်ခံရတိုင်းလဲရောဂါပေါ်မလာဘူး။ဘာကြောင့်ပေါ်မလာလဲဆိုရင်သူတို့ရဲ့ခန္ဓာကိုယ်ကနေပြီးတော့တိုက်ထုတ်ထားတဲ့အတွက်ကြောင့်ခုခံကကောင်းနေသေးတဲ့အတွက်ကြောင့်ไอ้ TB ก็ย่องนี่ปิ๊ดโซดอีทีบีเนี่ยยอกะลักษณะไม่พอซิเบ้เนี่ยชื่อไอ้อสินมาอะเราโกงชิโอทีบีบ่เลย latent TB infection สรุปขอว่าเลยอ้าวดูเนี่ยคอนแทคกับ9บีเลยอ่ะมาตั้ง1800ก็ละกุษะขันทาไปเสร็จตรุเดี๋ยวนี่ไปแล้วมารอบถัด 10% หรอกก็นี่ไปแล้วเฉยไม่ยุย TB ยอกะผิดทวาดีอีกทีรอบทวาดနိုင်เลยဆိုပြီးတော့ပညာရှင်များตรวจထားပါတယ်အဲ့တော့ငုံရှိုး TB အရင်အတွက်ကကမ္ဘာလူကြီးရဲ့၄ပုံတပုံအမှန်ပေါ်25ရာခိုင်နှုန်းရှိမယ်လို့ကြံပြမှတ်ထားလို့ရပါတယ်ခင်ဗျာ
ကျွန်တော်များတဲ့သဘောရှိတော့ဆရာနော်
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုလိုခုနကဒီငုတ်ရှိုးအစ်စ်မှာတခြားလူကခုနဲ့နေတာရှိတာဆရာ
ငုတ်ရှိုးအစ်စ်မှာတော့တော့ချောက်မကူသေးဘူးဆိုတော့ TV အဆုတ်ယောဂအဆုတ် TV ဖြစ်သွားပြီဆိုလို့ချင်တော့ခုနိုင်နဲ့ဆင်းရောက်သွားတယ်သို့တော့သူကိုယ်တိုင်ကချင်းကြိုက်ဘုံတစ်ခုကိုပြေဆောင်ထားရသလိုပဲဟိုကခုခဏကတော့ရှိနေပြီးတော့သူ့ကိုတက်ခဲ့ဖို့တည်းစောင့်နေတာဖြစ်ပါတယ်အဲ့လိုလူမျိုးတွေကိုကျွန်တော်ကရှာဖွေဖော်ထုတ်ရပါမယ်ဖော်ထုတ်မှသာလေသူက TV ဖြစ်မသွားဘူးဟုတ်ဒီရောဂါအဆင့်ရောက်သွားလို့ရှိရင်ကျွန်တော်ကိုကုလို့မှာဖြစ်ပါတယ်။ခုရှိုးအဖြစ်မှာတော့မကူးသေးပါဘူး
။ဟုတ်ကဲ့။အဲ့တော့သိဖို့ခက်တာပါဆရာနော်။ဒါပေမဲ့ဒီဆေးစစ်နိုင်လို့ရှိရင်ကိုရှိုး TV ဆင်မှာသိနိုင်တဲ့သဘောပေါ့
။ဟုတ်ကဲ့။မရှိုး TV ကို channel on ဒီတခွဲနီးစနစ်တွေကိုတစ်တယ်ပေါ့လေ။ဒီပညာတစ်တယ်ပေါ်လာပါပြီ။အဲ့ဒါတွေနဲ့လိုအပ်တဲ့လူတွေကိုစစ်ပေးဖို့ဆိုပြီးတော့ကျွန်တော်တို့ရဲ့စီမံချက်ရဲ့ပုံစံစဉ်တွေမှာအားလုံးပါရပါမယ်။ဟုတ်ပါ
ဆရာ။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာလက္ခဏာလည်းမပေါ်တော့ကျိုးလည်းမသိနိုင်တော့ဆရာကလည်းတော်လေးလိုအပ်တဲ့လူတွေပေါ့နော်စစ်စစ်နဲ့အန္တရာယ်ကြီးတဲ့လူတွေလို့ပြောရမှာဆရာ
။ဟုတ
် Brick Sweater များတဲ့လူတွေပေါ့နော်
။ဟုတ်တယ်သူကကျွန်တော်ပြောလို့ပဲချင်းကြိုက်ဘုံတကူလို့ပဲဒီမှာရှိနေတာဖြစ်ပါတယ်။အဲ့ဒါသူတို့ကို ကျွန်တော်တို့ရှာပေးမှရပါတယ်ရှာပေးပြီးတော့မှသူ့ကိုစိတ်ကုပေးရပါမယ်တကယ်လို့မကုခဲ့လို့ရှိရင်သူကယောဂဖြစ်ပြီးတော့ကိုလည်းကုမယ်သူတို့ရဲ့တိုင်းနာဖို့လို့လည်းကျွန်တော်ပညာပေးနေရတာတော့ဆရာဝန်အနေနဲ့ပြောပြပေးနေရတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီနေ့မှဆရာကြီးဒီငိုရှိုး TV အစီအစဉ်မှာလိုအပ်တဲ့သူတွေကိုထားအမယ်ဆိုတော့ဘယ်လိုလူတွေကလိုအပ်တဲ့သူတွေဖြစ်လေရှိလဲဟိုသူတို့ကိုလည်းသိထားအောင်ပေါ့နော်တကယ်လို့ကိုကမရှာနိုင်ရင်တောင်သူတို့ကလာပြီးတော့လည်းဒီဆက်သွယ်နိုင်အောင်ဘယ်လိုလူတွေကဒီလိုအပ်တဲ့အနေနဲ့ရှိတဲ့လူလို့ပြောအောင်ဆရာနော် TV ကူခံဖို့အတွက
်ဟုတ်ကဲ့
risk factor ရှိတဲ့သူတွေ
risk factor မှန်ပါလေခင်ဗျ
ဟုတ်ကဲ့အဲ့လိုလူတွေကဘယ်လိုလူတွေပိုသတိထားသင့်မလဲဆရာကြီ
းပထမအဆုံးသတိအများဆုံးသတိထားမယ့်လူတွေကတော့ကြည့်ပြီးယောဂဖြစ်ပွားနေတဲ့လူတယောက်ရှိနေသောအိမ်ကမိသားစုရဲ့အားလုံးပဲနော်သူတိုင်နေနေတဲ့အတွက်ကြောင့်ကုသနယ်ဖို့အခြေအနေပိုများတယ်အဲ့လိုလူတွေကိုရှာကိုရှာရမယ်နောက်တစ်ခုက TV ကခုနကျွန်တော်ပြောလို့ပဲ TV ပေါ်ကဝင်ရောက်သွားတိုင်းလဲယောဂမဖြစ်ဘူးမဖြစ်သေးဘူးမဖြစ်သေးတဲ့အခါကျတော့ဘလိုလူတွေမှဖြစ်လဲဆိုလို့ရှိရင်အာဟာရဓာတ်နော်အရေးအကြီးဆုံးကအာဟာရဓာတ်ပဲအာဟာရဓာတ်ဆိုတာပရိုတိန်းတို့ကစီဓာတ်တို့ဗီတာမင်ဓာတ်တို့အစရှိတဲ့အာဟာရဓာတ်တွေကိုဒုံလုံးစွာနဲ့ညှတ်တာစွာနဲ့နော်အသားဓာတ်အပါအဝင်ပေါ့လေအဓိကအပြင်အသားဓာတ်လည်းကားတယ်အရေးကြီးပါတယ်အဲ့ဒါတွေကိုမစားနိုင်လို့ဆိုလို့ချင်းခုခံအစနစ်မကောင်းတော့ပါဘူးခုခံအစနစ်မကောင်းတဲ့အချိန်မှာဒီဘိုးကသူ့ကိုတက်ခိုက်တော့မှဖြစ်ပါတယ်အဲ့တော့ခုခံအစနစ်ကျဆင်းနေတဲ့လူတွေဥပမာအိတ်ရှံပြီးဘိုးတွဲပြီးဖြစ်နေတဲ့လူမျိုးတွေအဲ့လိုမျိုးတွေမှာဆိုလို့ချင်းသတိထားပြီးတော့မရှိုးတူပြီးသူတို့မှာဖြစ်နေနိုင်ပါတယ်သူတို့ကိုလည်းဥစားပေးပြီးရှာရပါမယ်နော်အာဟာရတက်ဘလုံးလုံးတဲ့လူတွေရှာရပါမယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဘလိုလူအမျိုးအစားတွေမှာဒီဖြစ်ဖို့အန္တရာယ်များသေးလဲဆရာ
ဒီပေါ့ rich များတဲ့လူတွေကဆီလိတောက်တဲ့လူတွေပါပါတယ်ကျွန်တော်တို့စင်တဆိုင်ပြောနေတဲ့ဆီလိတောက်တဲ့လူတွေရဲ့အားလုံးရဲ့ဒါကနေတော့တချို့ဟာဆိုလို့ရှိရင် TV ဖြစ်တာကိုတွေ့တယ်အဲဒါမှမဟုတ်တနည်းအားဖြင့်ပြောရရင် TV ဖြစ်တဲ့လူအားလုံးကိုပြန်ပြီးတော့စစ်ဆေးကြည့်လိုက်ရင်20ရာခိုင်နှုန်းကဆီလိတောက်တဲ့လူတွေဖြစ်နေတယ်အဲ့တော့ဆီလိတောက်တဲ့လူတွေဆိုတာ TV ယောဂဖြစ်နိုင်တဲ့ခွန်းလန်းများတဲ့အတွက်ကြောင့်အဲ့လိုလူမျိုးတွေကိုလည်းလောက show TV ရှိမရှိရှာတဲ့မှာလေရှာပြီးတော့လောရရင်ကုသမှုပေးရပါမယ်။နော် alcoholism ပေါ့လေအရက်ပေါ့။ရက်တောက်တဲ့လူကလည်းများသောအားဖြင့်အရက်အလုံးကျွန်းတောက်တဲ့ခါမှာအစားကောင်းကောင်းမစားပြတ်တော့ဘူး။သားတတ်တော့လည်းမစားပြတ်တော့ဘူး။အရက်နဲ့ပဲသူတို့ကအာဟာရပြည့်ပြီးတော့ဟိုကယ်လိုရီရပြီးတော့နေရင်တစ်ခါကျတော့သူတို့ကလည်းတမိုင်ချို့တဲ့နေပါလေ။ခုကစနစ်ချို့တဲ့နေပါလေ။အဲ့လိုလူမျိုးဆိုလို့ရှိရင်လေမရှိုး TV ဖြစ်ဖို့ခွင့်လန်းပို့များပါလေ။အဲ့လိုလူမျိုးလည်းရှာဖွေပြီးတော့အဖြစ်မနေစစ်ပြီးလို့ပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဖြစ်ဖို့အန္တရာယ်များတဲ့သူရှိသေးလားဆရာကြီ
းဒါဘေးလို့ပြောရလို့ရှိရင်အဲတကယ်ကြိုပြောရမှာလို့ဖြစ်တာပေါ့လေကမ္ဘာပေါ်မှာ TV အဖြစ်ပွားမှုအများဆုံးသောနိုင်ငံတွေရှိပါတယ် TV ဝန်ထုတ်ဝန်ကိုဖြစ်နေတဲ့နိုင်ငံတွေရှိပါတယ်တော့နိုင်ငံပေါင်း194နိုင်ငံရှိတဲ့အထက်မှာ TV ဝန်ထုတ်ဝန်ကိုဖြစ်နေတဲ့နိုင်ငံတွေလို့သတ်မှတ်ထားတော့လူတသိန်းလျှင်40လောက် TV ဖြစ်တယ်ဆိုလို့ရှိရင်အဲ့အထက်ဟာ TV အထက်ဆုံးနိုင်ငံလို့သတ်မှတ်ထားပါတယ်အဲ့တော့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း30ဟာ TV ဝန်ထုတ်ဝန်ကိုပေါ့ TV အဖြစ်များဆုံးနိုင်ငံတွေဖြစ်ပါတယ်အဲ့တော့အဲ့လိုနိုင်ငံမှာနေတဲ့လူတွေကိုလည်းတဲ့ပညာရှင်များဆိုတာကခွင့်ခါသင့်တယ်လို့ငိုရှို TV ရှင်များဖြစ်များဖြစ်မလားဆိုပြီးတော့စစ်ဆေးထားသင့်ပါတယ်လို့ပြောထားပါတယ်ခင်ဗျအဲနောက်တစ်ခါဟိုရွှေပြောင်းနဲ့ရွှေပြောင်းသွားတဲ့ migrant ဟိုပါတယ်အမအမေရိကန်ကိုဝင်လာတဲ့လူတွေဆိုရဲမှာအဲ့ဒီလူကဘယ်နိုင်ငံကလာခဲ့တာလဲသူလာခဲ့တဲ့နိုင်ငံက TV ဝန်ထုတ်ပေါ်ပြတဲ့နိုင်ငံလာတာဆိုလို့ရှိရင် TV အဖြစ်များဆုံးနိုင်ငံဖြစ်တယ်အဲ့ဒီလူကိုလည်း TV များဖြစ်မလားလို့နော်ငွေရိုးတည်များရှိနေမလားလို့တန်ဆက်ထားပြီးတော့ရှာဖွေသင့်တယ်လို့ပဲပြောထားတာလည်းရှိပါလိမ့်ခင်ဗျ
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံကတော့အတော်များများစစ်သင့်တဲ့နေထားမှာရှိနေတာပါဆရာနော
်မှန်ပါလိမ့်ခင်ဗျတကယ်လဲကျွန်တော်ဆက်ပြောရရင်အမေရိကန်နိုင်ငံမှာလည်းအခုဆိုလို့ရှိရင် TV ဖြစ်ပွားမှုကဒီနှစ်ပေါင်း30အတွင်းမှာလုံးဝတော်ရော့ကြနေတဲ့နေထားနဲ့နှစ်ပေါင်း30ကျော်လာတဲ့အချိန်မှာအခု2020ကနေစပြီးတော့ TV ဖြစ်ပွားမှုတွေနည်းနည်းပြန်တက်နေလို့ကြားပါတယ်။ဘာကြောင့်လဲဆိုတော့ COVID နဲ့လည်းဆက်ဆက်နေပါတယ်။ COVID-19 ပြန်ဖြစ်တဲ့အချိန်မှာအဲလူတွေကဆေးရုံတက်ကြတယ်။ဆေးရုံမှာ COVID ဖြစ်တဲ့လူတွေက TV ရှိတယ်လည်းပါမယ် TV မရှိတယ်လည်းပါမယ်။ခြားနိုင်ငံကလူတွေလည်းပါမယ်။အဲ့လိုကနေပြီးတော့ပြန်လည်ပြီးတော့ဒီအမေရိကန်မှာနေတဲ့ငွေကိုရှိပြီးသား migrant မဟုတ်တဲ့လူတွေရှိကိုကူးစက်တယ်လို့ယူဆပြီးတော့ဒီဖြစ်ပေါ်တော့ကိုပြန်တက်နေရလို့ပြောတဲ့အတွက်ကြောင့်အမေရိကန်မှာပြန်လည်ပြီးတော့သတိရှိဖို့အတွက်ပြောဆိုနေကြတာလေးတွေ့ရပါတယ်ခင်
ဗျ။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ stream menu ရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ cloud တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလောက်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပ
ါ VOA season နဲ့ကိုမနက်9နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတော့ခင်ဗျာအခုတော့အပတ်စဉ်တင်ဆက်ပေးနေကြတိုင်းရင်သတင်းလောအစီအစဉ်အလှည့်ရောက်ပါပြီနှစ်သက်ကူကာလရခိုင်နဲ့ကင်းပြည်နယ်တွေအတွင်းမှာစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာချင်းပြည်နယ်မြို့သိမ်းတိုက်ပွဲတွေအတွင်းကြာဆုံးရဲဘော်100နဲ့ဒဏ်ရာသူ400ကျော်ရှိခဲ့တာနိုင်ငံဝန်ကျင်းတောင်တွေထဲမှာညှဉ်းပန်းတဲ့ဆက်ခံမှုတွေကြောင့်တစ်ဆုံးသူနိုင်ငံရေးကျန်တာ32ဦးတိရှိတာစတဲ့တိုင်းဒေသကသတင်းတွေကိုတိုင်းသတင်းတောက်တွေစူးစီးတင်ပြထားပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအာမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်ပုံနှကျွန်းမြို့နယ်ရိုးတရုတ်ဆံပြရွာလေချောင်းကနေဘုံကျဲတက်ခတ်ခံခဲ့ရလို့ကလင်းငယ်ရိအပါဝင်9ယောက်တိဆုံသွားပါတယ်ကရင်နှစ်တကူနဲ့အခမ်းအနားကျင်းပတဲ့နေရာနှစ်ခုကိုစစ်တပ်ကလေချောင်းကနေဘုံကျဲတက်ခတ်ခဲ့တဲ့အပေါ် KNU ကပြင်းထန်စွာကန့်ကွက်ရှုံချလိုက်ပါတယ်တရင်လွာရီတဲမှာတော့ဆင်းပြည်ကိုစစ်အာဏာရှင်ကင်းစင်တဲ့ပြည်နယ်ဖြစ်ရေးနဲ့ချင်းအမျိုးသားညီညွတ်ရေးအခိုင်အမာအုံမြင့်ချနိုင်ရေးကျိုးပန်းဆောင်ရွက်သွားမယ်လို့ချင်းလန်းကောင်စီဥက္ကဋ္ဌပူးစင်ကျုံကတိုက်တွန်းပြောဆိုလိုက်တဲ့အကြောင်းကိုနားဆင်ရဖို့ရှိနေပါတယ်
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်ပုံနာကျွန်းမြို့နယ်ရိုးတရုတ်ဆံပြရွာကိုစစ်ကောင်စီလေကြောင်းကနေဘုံကျဲတက်ခိုက်ခဲ့လို့ကလေးငယ်တွေအပါအဝင်တေဆုံးသူ9ယောက်အထိရှိသွားပြီဖြစ်ပါတယ်ဒီဇင်ဘာလ31ရက်နေ့နေ့လယ်တနာရီခွဲလောက်မှာရိုးတရုတ်ရွာရှိဇေယမန်တိုင်ဘုံတော်ကြီးကျောင်းနဲ့မိုလွန်နစ်စတင်ကျောင်းတို့ကိုစစ်ကောင်စီကဂျက်တိုက်လေရင်နစီးနဲ့ဘုံကျဲတက်ခိုက်ခဲ့ပါတယ်ဘုံကျဲတက်ခိုက်ခံရမှုကြောင့်3ယောက်ပွဲချင်းပြီးတေဆုံးခဲ့ပြီးဒဏ်ရာရရှိထားသူ12ယောက်ထဲကနောက်ထပ်2ယောက်ထပ်မံတည်ဆုံသွားခဲ့ပါတယ်ခြေထောက်ပြတ်သွားတဲ့အသက်9နှစ်အရွယ်ယောက်ျားလေးတစ်ယောက်နဲ့အသက်40ကျော်အရွယ်အမျိုးသားတစ်ယောက်တို့ဟာဒဏ်ရာပြင်းထန်တွေကြောင့်ဒီဇင်ဘာလ31ရက်နေ့ညပိုင်းမှာဈေးကူတာနေရင်တည်ဆုံသွားခဲ့တာဖြစ်ပါတယ်
ကရင်နှစ်တကူနဲ့အခမ်းအနားကျင်းပတဲ့နေရာနှစ်ခုကိုစစ်ကောင်စီကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်တဲ့အပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချတယ်လို့ကရင်မျိုးသားစီယုံ KNU ဘဟုကဒီဇင်ဘာလ31ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီဇင်ဘာလ30ရက်နေ့မှာကြာရောက်တဲ့ကရင်နှစ်တကူနဲ့မှာ KNU တထုံခရိုင်ကယူကလာတီပဒူထာကြားတနေရာနဲ့ဖာဖုန်ခရိုင်တို့ဖော်တီရွာတွေမှာပျော်ပွဲရှင်ပွဲနဲ့အားကစားပွဲတွေကျင်းပတဲ့နေရာနှစ်ခုကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာပါကရင်နှစ်တကူနဲ့ကိုသဝင်ပါပေးပူပြီးနှစ်တကူအခါသမယမှာကရင်တိုင်းသားတွေကိုစုမုံကောင်တောင်းပေးနေတဲ့စစ်ကောင်းဆောင်ဘူချုပ်မှုကြီးမင်းအောင်နိုင်ဟာကရင်နှစ်တကူနေ့မှာပဲကရင်ပြည်သူလူထုတွေနေထိုင်တဲ့ရွာတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ပါတယ်ခုလိုဘုံကျဲတိုက်ခိုက်တဲ့လုပ်ရက်ဟာပွဲတက်ရောက်သူတွေကိုသွေးစွန်းတေကြီးပျက်စီးစေဖို့ရည်ရွယ်တဲ့လုပ်ရက်အဖြစ်သတ်မှတ်ပြီးပြင်းထန်စွာစန့်ကျင်ကန့်ကွက်တယ်လို့ KNU ဘဟုကထုတ်ပြန်ထားပါတယ်
ရှမ်းပြည်တောင်ပိုင်းလင်းခေခရိုင်မောက်မယ်မြို့မှာရှိတဲ့ PNL ကို PNL ဌာနချုပ်ကိုစစ်ကောင်စီတပ်ကလေရင်နဲ့ဘုံကျဲတက်ခိုက်ခဲ့တယ်လို့ PNL ကထုတ်ပြန်ပါတယ်။ဒီဇင်ဘာလ31ရက်နေ့ညကတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲ PNL ဌာနချုပ်ရှိတဲ့ဘန်းမတ်ရွာကိုစစ်ကောင်စီကလေကြောင်းဘုံကျဲမှု၄ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ်။ရွာထဲမှာရှိတဲ့ဆေးပေခန်းဘုံထိမှန်ပြီးပျက်စီးသွားခဲ့ပါတယ်။လူသူထိခိုက်ဒေဆုံးမှုတော့မရှိဘူးလို့ဆိုပါတယ်။ဒီဇင်ဘာလ3ပိုင်းကလည်းဘိုးပြည်သူ့စစ်အဖွဲ့နဲ့စစ်ကောင်စီတပ်တို့ကစီဆိုင်မြို့ရှိနောင်ရညွာမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲဒရုန်းနဲ့ပုံချတဲ့အတွက်ရွာသူအမျိုးသမီးနဲ့လူမမဲအရွယ်ကလေးငယ်သေဆုံးခဲ့ပါတယ်
ချင်းပြည်နယ်ကမြို့သိမ်းစစ်စင်ရေးတိုက်ပွဲတွေတနှစ်အတွင်းချင်းညင်တော်အဖွဲ့ကရဲဘော်တရားလောက်ကြဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူအယောက်400ဝန်းကျင်ရှိခဲ့တယ်လို့ချင်းညင်တော်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ချင်းညင်တော် CB ဖွဲ့စည်းတည်ထောင်ခြင်းတနှစ်ပြည့်အခမ်းအနားမှာချင်းညင်တော်ရဲ့စစ်ချုပ်လေဖြစ်စီတဲ့မင်းတပ်စစ်ဦးစီးချုပ်လေဖြစ်တဲ့ထန်းချွန်းဖေကပြောဆိုလိုက်တာဖြစ်ပါတယ်ချင်းညင်တော်ဖွဲ့စည်းတည်ထောင်ပြီးတနှစ်တာစစ်စင်ရေးအတွင်းလက်နက်ကြီးလက်နက်ငယ်တွေသိမ်းယူနိုင်ခဲ့တဲ့အပြင်စစ်သုံးပန်းအယောက်600လောက်ကိုလည်းဖမ်းဆီးရမိထားတယ်လို့လည်းဆိုပါတယ်ချင်းငင်တော်စစ်စင်ရဲ့ဖြင့်ချင်းပြည်တောင်ပိုင်းကံပလက်မြို့နယ်တဲကဂျင်တွေးမြို့သိမ်းတိုက်ပွဲကို2024ခုနှစ်မတ်လမှာစတင်ခဲ့ကြပြီးခုတော့ဂျင်တွေးမတူပီမင်းတပ်ကံပလက်စတဲ့မြို့တွေကိုသိမ်းပိုက်ထားကြပါတယ်
နိုင်ငံတော်ဝန်ရှိအချင်းထောင်တွေမှာစစ်ကောင်စီရဲ့ဥပဒေမဲ့တပ်ဖြတ်မှုနဲ့လုံလောက်တဲ့စေကူတမှုမရတာကြောင့်နိုင်ငံရေးအချင်းသားအချင်းသူစုစုပေါင်း31ယောက်သေဆုံးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက် PPNM ကပြောပါတယ်။2024ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိတစ်နှစ်အတွင်းစစ်ကောင်စီတပ်နဲ့အချင်းဦးစီးဝန်ထမ်းရဲ့ထောင်တွင်လူအခွင့်ရေးချိုးဖောက်မှုတွေကြောင့်အချင်းသားတွေသေဆုံးခဲ့ရတာပါ။ PPNM ရဲ့ထုတ်ပြန်ချက်အရာအချင်းထောင်တွေမှာစီဝါဆောင်ရှောက်မှုလုံလောက်စွာမရရှိတာကြောင့်နိုင်ငံရေးအချင်းသူ3ယောက်နိုင်ငံရေးအချင်းသား18ယောက်နဲ့ LGBT နိုင်ငံရေးအချင်းသား1ယောက်စုစုပေါင်း22ယောက်သေဆုံးခဲ့တယ်လို့သိရပါတယ်။မတရားဖမ်းဆီးခံရပြီးတဲ့နောက်အချင်းထောင်တွင်းနဲ့ထောင်ပြင်ပတ်မှာတပ်ဖြတ်ခံရတာကြောင့်နိုင်ငံရေးအချင်းသား8ယောက်နဲ့အချင်းသူ1ယောက်သေဆုံးခဲ့ပါတယ်။
ကရင်ပြည်လွယ်ကော်မြို့တွင်ရှိမိနှိမ်ပိုင်းရက်ွက်တွေလက်ရှိချိန်ထိရည်ဝတ်နေသေးတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ3မှာရှမ်းပြည်နယ်တောင်ပိုင်းမူပြဲဆယ်ကတဆင့်ကရင်ပြည်လွယ်ကော်မြို့အတွင်ဖျက်ဆီးဆီးနေတဲ့ဘလူးချောင်းရင်မြင့်တက်မှုကြောင့်ရေကြီးနစ်မြုပ်မှုဖြစ်ပေါ်ခဲ့တဲ့ရက်ွက်များစုကရေပြန်လည်ကျသွားပြီဖြစ်ပေမဲ့မိနှိမ်ပိုင်းတွေမှာရေတွေဝတ်နေစေဖြစ်တယ်လို့ဆိုပါတယ်။မိနှိမ်ပိုင်းရက်ွက်တွေဖြစ်တဲ့ဒေါနူကူနဲ့နန့်ကွက်ရက်ွက်ရှိအင်ချီ300နီးပါးကလက်ရှိချိန်ထိရည်ဝတ်နေစေဖြစ်တယ်လို့နန့်ကွက်ဒီတာခန့်အမျိုးသားတယောက်ကပြောပါတယ်ဒီဇင်ဘာလနောက်ဆုံးပတ်အထိရေတွေကျန်နေသေးတာဖြစ်ပါတယ်ရေဝတ်နေတဲ့ရက်ွက်တွေမှာစစ်ကောင်စီရဲ့မိသက်ဦးစီးဌာနကရေစုပ်စစ်တွေနဲ့စုပ်ထုပ်ပေးနေပေမဲ့လည်းရေဝတ်ဧရိယာကကျေတာကြောင့်ရေတွေမကျနိုင်တာလို့ဒီတာခန့်တွေကပြောပါတယ်အဲ့ဒီကပြည်သူတွေဟာနေဆက်ရာဆွေမျိုးတွေနဲ့အသည့်တွေအိမ်မှာငှားပြီးနေနေကြရပါတယ
်ဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်ကိုဆက်အာနာရှင်ကင်းစင်တဲ့ပြည်နယ်ဖြစ်ရင်းနဲ့ချင်းအမျိုးသားညီညွတ်ရေးအခိုင်အမာအုတ်မြစ်ချနိုင်ရေးကျိုးပန်းဆောင်ရွက်သွားမယ်လို့ချင်းလန်းကောင်စီဥက္ကဋ္ဌပူးစင်ကျုံကတိုက်တွန်းပြောဆိုလိုက်ပါတယ်အကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်
2025ခုနှစ်ဟာချင်းပြည်အပအဝင်မြန်မာတိုင်းနိုင်ငံလုံးအတွက်အလွန်အရေးကြီးတဲ့နှစ်ဖြစ်ပြီးချင်းပြည်ကိုအာဏာရှင်စစ်တပ်ကင်းစင်တဲ့ပြည်နယ်ဖြစ်ရေးကြိုးပမ်းဆောင်ရွက်သွားမယ်လို့ CNF ဥက္ကဋ္ဌလည်းဖြစ်ချင်းလန်းကောင်စီဥက္ကဋ္ဌလည်းဖြစ်တဲ့ဦးစင်ကျုံကပြည်သူလူထုကိုပေးပို့တဲ့နှစ်သက်ကိုယ်တော်ဝင်လွှာမှာတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ
်2025ခုနှစ်အတွင်းချင်းလန်းကိုအာဏာရှင်စစ်တပ်ကင်းစင်သည့်ပြည်နယ်ဖြစ်ရေးအတွက်ကြိုးပမ်းတိုက်ပွဲဝင်ကြမှာဖြစ်ပါတယ်နိုင်ငံလုံးအတိုင်းအတာအနေဖြင့်စစ်အာဏာရှင်စစ်တပ်ကင်းစင်သည့်ဒေသမြို့နယ်များပုံမသိမ့်ပရရှိရေးအတွက်တော်လှန်ရေးအဖွဲ့အားလုံးတက်ငင်လက်ငင်အခြေချက်ရှိရှိတိုက်ပွဲဝင်ကြဖို့တိုက်တွန်းလိုပါတယ
်အခုလက်ရှိဆင်နွှဲနေတဲ့ဥတော်လှန်ရေးဟာ၄နှစ်ထဲရောက်လာပြီဖြစ်ပြီးဒီကာလအတွင်းမှာတော်လှန်ရေးတပ်ဖွဲ့တွေကရန်သူအများပြားကိုချီမိုးနိုင်ခဲ့တယ်လို့တပ်ပြင်းနဲ့အကြဆုံးတွေအများပြားရှိခဲ့တဲ့အတွက်စစ်ကောင်စီဟာတိုက်ရင်အားမလုံလောက်မှုနဲ့ရင်ဆိုင်နေရတယ်လို့ပူးစင်ကျုံကပြောပါတယ်ချင်းပြည်အတွင်းမှာစစ်ကောင်စီအနေနဲ့ဟာခါဖလန်တီးတိန်နဲ့ထန်တလန်စတဲ့မြို့၄မြို့ကိုပဲထိချုပ်နိုင်တော့တယ်လို့လည်းဆိုပါတယ်တစ်ချိန်တည်းမှာပဲချင်းပြည်လွတ်မြောက်ရေးအတွက်ချင်းလူမျိုးအလုံးစုစည်းဆောင်ရွက်ဖို့လိုအပ်နေတဲ့ကာလဖြစ်ပြီး2025ခုနှစ်ဟာချင်းမျိုးသားစေလုံးညီငွေရေးအခိုင်အမာအုံမြင့်ချနိုင်တဲ့နှစ်ဖြစ်ရေးအတွက်အားလုံးစုပေါင်းကြိုးပမ်းဆောင်ရွက်သွားကြရမယ်လို့လည်းဆက်ပြောပါတယ
်ဒီနေ့ရှစ်အာနာစင်စနစ်ကိုတော်လှန်နေတဲ့အရေးပေါ်ကာလဟာချင်းတော်လှန်ရေးအုပ်စုများအကြမ်းမှာဖြစ်စေချင်းပြည်သူလူထုအကြမ်းမှာဖြစ်စေညီညွတ်မှုရှိဖို့ပုံမလိုအပ်နေတဲ့ကာလဖြစ်ပါတယ်ချင်းလက်လွတ်မြောက်ရေးအတွက်ချင်းလူမျိုးအားလုံးစုစည်းဆောင်ရွက်ဖို့လိုအပ်နေတဲ့ကာလဖြစ်တယ်အမည်မတူညီမှုများရှိခဲ့ပါကဆွေးနွေးညှိနှိုင်းပြီးအပြည့်စရာကြားပါမယ်
ဒီအချိန်ကာလဟာချင်းမျိုးသားတွေမျော်မှန်းခဲ့တဲ့ချင်းလန်းတိဆောက်ရေးအတွက်ဘုရားသခင်ကစီစဉ်ပေးတဲ့အချိန်ကာလဖြစ်ပြီးပြည်တွင်းပြည်ပမှာရှိတဲ့ချင်းလူမျိုးတွေနဲ့ချင်းလန်းပြည်သူအားလုံးကိုကြရကဏ္ဍအသီးသီးကနေအမျိုးသားလွတ်မြောက်ရေးတိုက်ပွဲမှာအင်တိုက်အားတိုက်ပါဝင်ကြဖို့နှစ်သက်တဝင်လွှာမှာချင်းလန်းကောင်စီဥက္ကဋ္ဌပူးစင်ကျုံကတိုက်တွန်းထားပါတယ်ခင်ဗျာ
ကရင်မျိုးသားအစည်းအရုံး KNU ရဲ့ဌာနချုပ်ဟောင်းမနာဘလော့ကိုပြန်လည်ရယူရမှာတော်လရင်အင်အားစုတွေရဲ့အသက်ချွေးတွေနဲ့ပြည့်စက်ခဲ့ရတယ်လို့ KNU ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။ကျွန်မအမည်ကနေတင်ဆက်ထားပါတယ်။မနာဘလော့ပြန်လည်ရရှိတဲ့အပေါ်ဘဒူဆော့ကလေစီရဲ့ပြောကြားချက်ပြုတ်တန်ဗီဒီယိုဖိုင်ကို KNU ဘဟုကဒီဇင်ဘာလ28ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ KNU ဌာနချုပ်ဟောင်းမနာဘလော့ကိုပြန်လည်ရရှိတာဟာတိုင်းရင်းသားတော်လရင်အစုအဖွဲ့တွေအားလုံးရဲ့ပူပေါင်းပါဝင်မှုကြောင့်ဖြစ်တယ်လို့လည်းဆိုပါတယ်ဂုံတိတ်ခါနဲ့ကဘာကျော်ခဲ့တဲ့ဌာနချုပ်ဟောင်းကိုတမိုင်းမှတ်တိုင်အရာအကောင်ဆုံးပြန်လည်ကာကွယ်နိုင်တဲ့အခွင့်အလမ်းကလက်ထဲကိုရောက်လာပြီဖြစ်တယ်လို့ KNU ရဲ့ပြောရေးဆိုခွင့်ရှိသူဘဒိုဂလက်ဆီကပြောပါတယ
်ဌာနချုပ်ဟောင်းကြီးကိုပြန်လည်ရယူရတဲ့နေရာမှာကျွန်တော်တို့ သွေးနဲ့ချွေးနဲ့အသက်နဲ့ပိဆက်ရဂုံသိက္ခာနဲ့ကဘာကျော်ခဲ့တဲ့ဌာနချုပ်ကြီးကိုကျွန်တော်တို့ကတော့သမိုင်းမှတ်တိုင်ရအကောင်ဆုံးကျွန်တော်တို့ပြင်လဲကာကွယ်နိုင်တဲ့အခွင့်အလမ်းကျွန်တော်တို့လက်ထက်ပြန်ရောက်လာတယ်လို့ပဲကျွန်တော်တို့ဒီလိုပဲပြောချင်ပါတယ်ကျွန်တော်တို့တိုင်းသားတော်လိုင်းအင်အားစုအားလုံးရဲ့စုပူပေါင်းပါဝင်မှုပေါ့နော်တော်လိုင်းရဲ့စုဖွဲ့တွေအားလုံးရဲ့ပူပေါင်းပါဝင်မှုကြောင့်ဌာနချုပ်ဟောင်းကြီးကိုကျွန်တော်ပြင်လဲရရှိတယ်လို့လည်းပြောချင်ပါတယ်
မနဘလဒေတာဟာကရင်လက်နက်ကင်တော်လှန်ရေးအတွက်သာမကပဲမြန်မာပြည်ဒီမိုကရေစီရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်တပ်ပေါင်းစုတွေစင်ပြိုင်အစိုးရတွေကိုတည်ဆောက်ခဲ့တဲ့ဌာနချုပ်နေရာလည်းဖြစ်တယ်လို့ဆိုကြပါတယ်မနဘလကိုစစ်တပ်က1995ခုနှစ်ဇန်နဝါရီလ25ရက်နေ့မှာတင်သွားခဲ့တာကြောင့်အဲ့ဒီဒေတာကိုလက်လွတ်ခဲ့ရပြီးနှစ်ပေါင်း30အတွင်းမှာ KNU ကပြန်ပြီးတော့တင်ယူနိုင်ခဲ့တာဖြစ်တယ်လို့ဘရူဆော့ကလဲစီကဆက်ပြောပါတယ်
ပြောရမယ်ဆိုရင်1997မှာတချိန်မအောင်မြင်ခဲ့ဘူး1992မှာတော့ငကားမဲစစ်စင်ရေးဆိုပြီးတော့အဲ့ဒါလည်း92မှာမအောင်မြင်ခဲ့တော့ဒါပေမဲ့ကျွန်တော်တို့ရဲ့အတွင်းကနေပြီးတော့ DKB ဖြစ်ပေါ်လာခဲ့တဲ့အချိန်ရောက်တဲ့ခါကျတော့ကျွန်တော်တို့အချင်းချင်းပြန်လည်တိုက်ခိုက်ရတဲ့အနေအထားကြောင့်ကျွန်တော်တို့အချင်းချင်းပြန်လည်မတိုက်ခိုက်ခြင်းတဲ့ကျွန်တော်တို့ရဲ့သဘောထားရှိတဲ့ပုံမှာကျွန်တော်တို့မှလည်းဘလော့ကိုလက်လွှတ်လိုက်တာ
KNU ရဲ့ဌာနချုပ်ဟောင်းမနက်ပလောမှာရှိတဲ့စစ်ကောင်စီတပ်ရဲ့စခန်းတွေကို2024နှစ်လယ်ပိုင်းကစပြီးတော့ KNLA KNDO တော်လှန်ရေးအင်အားစုတွေကတစ်ခုပြီးတစ်ခုကိုဝန်းရံပိတ်ဆို့တိုက်ခိုက်ခဲ့ရကနေစစ်ကောင်စီတပ်ကမခံနိုင်တော့ပဲနောက်ဆုံးမှာတော့ .913 နုဒေစခန်းမှာပြန်ပြီးတော့စုစည်းနေထိုင်ခဲ့ကြပါတယ် .913 နုဒေစခန်းကို KNLA KNDO တော်လှန်ရေးအင်အားစုတွေက2024နိုဝင်ဘာလတုန်းကဝင်းရံပိတ်ဆို့တိုက်ခိုက်ခဲ့တာဖြစ်ပြီးဒီဇင်ဘာလ16ရက်နေ့မှာစခန်းတစ်ခုလုံးကိုအပိသက်သိမ်းပိုက်နိုင်ခဲ့တာပါအခုတော့ KNU ရဲ့ဌာနချုပ်ဟောင်းမနပလောဒေတာမှာစစ်တပ်စခန်းတွေကင်းစင်သွားပြီဖြစ်တယ်လို့ဆိုပါတယ်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်ပုံနာကျွမြို့နယ်ရိုးတရုတ်စံပြရွာလေကြောင်းကနေဘုံကျဲတက်ခိုက်ခံရလို့ကလေးငယ်အပါအဝင်9ယောက်သေဆုံးသွားပါတယ်။ကရင်နှစ်တက်ကိုနှစ်အခမ်းအနားကျင်းပတဲ့နေရာနှစ်ခုကိုစစ်တပ်ကလေရင်နဲ့ဘုံကျဲတက်ခိုက်ခဲ့တဲ့ပေါ် KNU ကပြင်းထန်စွာခန့်ကွက်ရှုတ်ချလိုက်ပါတယ
်။တော်ရရှင်ရဲ့အခုနားဆင်နေကြတာကတော့နန်ဆက်ဒေတာကတိုင်းသားသတင်းတော့တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအမီပ
ါ။တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတော့ပါဒီကနေ့မနက်တည်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ view ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထူးခြားသတင်းတွေပေးပို့လို့ရတယ်ဆိုရင် view ရဲ့ email address burmese@viewnews.com ကိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်တယ်လို့ Facebook Messenger ကနေလည်းစာရေးနိုင်ကြပါတယ်စီစဉ်တွေဆုံးသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးပါအောင်မယ်ခင်ဗျာကာဇာတောင်ပိုင်းမှာဂျာဗရီနေ့ Israel ကြောင်းတိုက်ခတ်မှုကြောင့်ဆယ်ဦးထပ်မင်းတည်ဆုံးပြီးတော့15ဦးဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းကျမ်းမာရေးဝန်ထမ်းတွေကပြောပါရယ်။ဂါဇာဒေသခံယူနစ်မြို့အနောက်ဘက် MRC ရပ်ကွက်ကဒုက္ခသည်စခန်းကိုထိမှန်ခဲ့ပြီးတော့တည်ဆုံသွားသူတွေထဲမှာဂါဇာရဲကြုံနဲ့သူ့လက်ထောက်တဦးတို့လည်းပါဝင်တယ်လို့တာဝန်ခံရရှိတွေကပြောပါရယ်။စီးရီးယားနိုင်ငံဟုန်းစ်မြို့မှာလက်နက်ချဝန်ကြီးစုံနေတဲ့အာဆတ်အစိုးရလိုလားသူစစ်သားဟောင်းတွေနဲ့လက်နက်ကင်တွေကိုစီးရီးယားလုံခြုံရေးတပ်တွေကဂျာဗရီနစ်မှာလိုက်လံရှာဖွေနေတယ်လို့စီးရီးယားအစိုးရသတင်းတွေမှာဖော်ပြပါရယ်။စီးရီးယားမှာကာလာကြာရှည်အုပ်ချုပ်ခဲ့တဲ့အာနာရှင်တမရဘရှာရဲ့အာဆတ်ကိုဖျောက်ချခဲ့တဲ့သဘုံဖွဲ့က Homes မြို့မှာစစ်သားနဲ့တခြားလက်နက်ကန်တွေလက်နက်ပြန်အပ်နိုင်မဲ့စင်တာတွေကိုဖွင့်လှစ်ခဲ့တယ်လို့စီးရီးယားနိုင်ငံတဝန်တခြားဒေသတွေမှာလှုပ်ဆောင်သွားဖို့ရှိပါတယ်။ယူကရိန်းလေပိုင်းနဲ့အရှေ့ပိုင်းဒေသတွေကနေရာတော်များများကိုရုရှားတပ်တွေကညအတွင်းဒရုန်းအလုံးပေါင်း82လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းအဲ့ဒီထဲကဒရုန်း48စင်းကိုပစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဂျာသာဘရီးနေမှာကြေညာပါတယ်။နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြတော့ပါ View American တန်ရဲ့ January 3ရက်တောက်ကြနေမနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးကြတာပါခင်ဗျာဒီကနေ့မနက်အတွက်စီစဉ်တွေကိုဒီလောက်နဲ့ပဲအဆုံးသတ်ပါရစေဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုကနားလောင်ဖြစ်ပါတယ်ရုပ်သံ Director က Glenn Gumboy ဖြစ်ပါတယ်ခင်ဗျာ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်စီသူပါတောက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတောက်ကောက်ပေါင်းကကင်းဝေးကြလို့ကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာဘေးရန်တွေတော်တော်ကလုကင်းတဲ့မင်္ဂလာနေ့လေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ